Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ View American Time 2020ပြည်နဲ့ February 15ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ5တိုမီတာ3240 48တိုကနေတိုက်ရိုက်ဖိုင်းယူနားဆင်နိုင်တယ်လို့ View website burmese.viewnews.com နဲ့Facebook စာမျက်နှာ View Burmese News News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီကနေ့မနက်ခင်းအစီအစဉ်မှုဖြစ်ကျွန်တော်ရဲမထွန်းကတာဝန်ယူတင်ဆက်ပေးသွားပါမယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇွန်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကိုရိုနာဗိုင်းရပ်စ်ဘယ်လိုကူးစက်ပြန့်နှံ့နေဆိုတာနဲ့ယောဂရဲ့အတိတ်နဲ့ကိုစုံစမ်းမှု WHO ကိုယ်စားလှယ်အဖွဲ့မှကြာခင်ပြုတ်ပြီးကိုသွားတော့မှာပါ။အမေရိကန်ကမြို့ကြီး၅ခုမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခြင်းရှိမရှိအသေးစိတ်စစ်ဆေးတော့မှာဖြစ်ပါတယ်။ပင်လယ်ပြင်တွင်ရိုဟင်ဂျာ48ဦးကိုမြန်မာအာဏာပိုင်တွေကဖမ်းဆီးရမိခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုအောင်လင်ဦးနဲ့တူတင်ပြပေးသွားမှာပါခင်ဗျာ
။ဒီလိုထိတဲရောက်နိုင်ငံသတင်းတွေအပြည့်နားဆင်ရမယ့်သတင်းလွှာတစ်ခုမှာတော
့ We have people from Nepal, Bhutan, Myanmar, from across Africa, from Somalia to Sudan, South Sudan, the Congo, Rwanda.
မြန်မာပြည်သူဂျော်ဂျီယာပြည်နယ်မှာအခြေချနေထိုင်နေကြတဲ့ဒုက္ခသည်တွေကနေထိုင်ခွင့်ရလို့ကျေးဇူးတင်တာကိုပြတ်သားတဲ့ဆန္ဒပြထုတ်ဖော်ပွဲမှာခုလိုပြောသွားတာပါ။အပြည့်စုံကိုမကြခင်နားဆင်ရပါမယ်။ဒါ့အပြင်ရန်ဂျာဒုက္ခသည်တွေနေထိုင်ရာကောက်ဆက်ဘဇားမှာဘင်္ဂလားဒေ့ရှ်နိုင်ငံကကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးပြင်ဆင်ဆောင်ရွက်ထားမှုအခြေအနေ Valentine's Day နေ့တိုင်းလူစီလေးရှိတဲ့တရုတ်နိုင်ငံကစားတောက်ဆိုင်တွေကိုရိုနာဗိုင်းရပ်စ်ပြဿနာကြောင့်ရင်ဆိုင်နေရတဲ့အခက်အခဲနဲ့ရန်ကုန်တိုင်းစကန်မြို့နယ်မဲဆန္ဒနယ်ကိုဖျက်သိမ်းတာဟာရွေးကောက်ပွဲနီးလာချိန်မှာတမာတဲ့လုပ်ရဲ့အဖြစ်ပြည်ထောင်စုကြက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကဆက်ဆက်လိုက်တဲ့သတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်။ဒီသတင်းလာတွေမတိုင်ခင်တော့စနစ်နစ်မနက်ခင်းထိတန်းရောက်နေတဲ့သတင်းတွေကိုကိုစော်ဝင်းလိုက်တဲ့ကိုအောင်လင်းတို့ကကြီးညာပေးပါမယ်ခင်ဗျာ။
တရုတ်နိုင်ငံမှာဖြစ်နေတဲ့ COVID-19 ကိုရိုနာဗိုင်းရပ်စ်ဘယ်လိုကူးစက်ပြန့်နှံ့နေဆိုတာနဲ့ယောဂပိုးဟာဘလောက်အထိပြင်းထန်မှုရှိသလဲဆိုတာကိုစုံစမ်းမှု WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဦးဆောင်တဲ့ပညာရှင်အဖွဲ့အခုသတင်းပတ်ကွန်ပိုင်းမှာတရုတ်နိုင်ငံကိုတွေ့ရောက်မှာဖြစ်ကြောင်း WHO ညွှန်ကြားရေးမှူးချုပ်တက်ဒရိုအာဒနောမ်ဂေဘရီယေဆုစ်ကတောက်ချာနေမှာပြောပါတယ
် I'm glad to say that the WHO led joint mission with China on COVID-19 is moving forward we expect
တရုတ်နိုင်ငံမှာဖြစ်နေတဲ့ COVID-19 ဗိုင်းရပ်စ်ကိုစုံစမ်းစစ်ဆေးဖို့ WHO ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တရုတ်နိုင်ငံကိုတွားမဲ့အစီအစဉ်ဆမျှအောင်မြင်နေပြီဖြစ်ကြောင်းကျွန်တော်ဝမ်းမြောက်စွာပြောကြားလိုပါတယ်။ဒီကိုယ်စားလှယ်အဖွဲ့မှာ WHO နဲ့နိုင်ငံတကာကကျွမ်းကျင်ပညာရှင်12ဦးပါဝင်မှာဖြစ်သလိုအလားတူအရေးအတွက်အတိုင်းတရုတ်နိုင်ငံဘက်ကပညာရှင်တွေလည်းပါဝင်ပါလိမ့်မယ်။
ဒီပညာရှင်အဖွဲ့ဟာတရုတ်နိုင်ငံကိုအခုသတင်းပတ်ကွန်ပိုင်းမှာရောက်ရှိမှာဖြစ်ကြောင်းဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကင်ရှားဆာမြို့မှာရောက်နေတဲ့ WHO အကြီးအကဲဂေဘရီယေဆုစ်ကဂျနီဗာမြို့မှာရှိနေတဲ့သတင်းတောက်တွေကိုပြောလိုက်တာဖြစ်ပါတယ်။ကုသရောဂါတွေနဲ့ပတ်သက်လို့ကြွမ်းကျင်မှုရှိတယ်လို့ကမ္ဘာကအသိအမှတ်ပြုခံထားရတဲ့အမေရိကန်ပြည်ထောင်စုရောဂါကုသမှုကာကွယ်ထိန်းချုပ်ရေးဌာန CDC ကလည်းဒီခေတ်စဉ်မှာလိုက်ပါလို့ကြောင်းပြောကြားထားပါတယ်။ဒီတော့တွင်ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်တောက်ချာနေမှာ122ဦးထပ်တိုးလာကြောင်းတရုတ်အမျိုးသားကျန်းမာရေးကော်မရှင်ကသတင်းထုတ်ပြန်လိုက်တာကြောင့်စုစုပေါင်းသေဆုံးသူအရေအတွက်ဟာတောက်ချာနေနောက်ပိုင်းအထိ1400နီးပါးရှိသွားပြီဖြစ်ပါတယ်။ဒါအပြင်တောက်ချာနေမှာပဲရောဂါပိုးထပ်မံကူးစက်သူ5090ရှိခဲ့ကြောင်းတရုတ်အစိုးရကကြေညာလိုက်တာကြောင့်ဒါဟာတရုတ်အစိုးရကရောဂါကူးစက်မှုနဲ့ဆိုင်တဲ့ဆန့်တမှုနီလန်အသစ်ကိုအသုံးပြုတဲ့နောက်ပိုင်းနေ့ရက်သက်တိုက်ကူးစက်သူအရေအတွက်သိသိသာသာတိုးလာခြင်းဖြစ်ပါတယ်
။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ကြုံရခြင်းတွေ့ရတဲ့ပြဿနာတွေဟာကွက်တွေအားနည်းချက်တွေကိုကွန်မြူနစ်ပါတီအနေနဲ့ပြင်ဆင်ရလိမ့်မယ်လို့တရုတ်သမ္မတရှီချင်းဖင်ကထိပ်ပြောပါတယ်။ပြည်သူတွေရဲ့အသက်တွေနဲ့ကျန်းမာရေးဘေးကင်းလုံခြုံမှုဟာအုပ်ချုပ်နေတဲ့ပါတီအတွက်ကြီးမားတဲ့တာဝန်တစ်ရပ်ဖြစ်တရုတ်သမ္မတကပြောဆိုခဲ့တဲ့အကြောင်းလဲနိုင်ငံမယုံမြင်တဲ့ညာကတောက်ချာနေမှာပြောဆိုလိုက်တာပါ။ပြည်ရင်ပြောင်းလဲဆိုင်ရာကော်မတီဆွေးနွေးပွဲတွင်တရုတ်သမ္မတကပြောကြားမှာကျန်းမာရေးဆက်ရှိမှုအာမခံနဲ့ရောဂါကြီးတွေကိုကုသရေးစနစ်တွေတိုးတက်အောင်လုပ်ဖို့ပြောဆိုခဲ့တယ်လို့လည်းသတင်းကဖော်ပြပါရတယ်။အချိန်နှင်းမှာပဲတရုတ်စိုးရထိတ်ထန့်ရရှိသူကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာတိုင်းပြည်အတွက်ကြီးမားတဲ့စိန်ခေါ်မှုဖြစ်လက်ခံပြောဆိုပေမဲ့လိုအပ်တဲ့အလွန်ကျွံတုံ့ပြန်တာတွေမလုပ်ဖို့လည်းတတိပေးခဲ့တာပါ။အမေရိကန်ပြည်အစိုးရအနေနဲ့ဗိုင်းရပ်စ်အနေကိုကာဝေးရမှာမလိုအပ်တဲ့အစီအစဉ်တွေလှုပ်လာခဲ့မယ်ဆိုရင်ကွန်ဒွေခီးသွလာမှုတွေနဲ့ခီးသွလုပ်ငန်းတွေမှာထိခိုက်နိုင်တဲ့အကြောင်းလဲတရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီကပြောဆိုလိုက်ပါတယ်။ဇန်နဝါရီလကဆက်လို့အမေရိကန်ပါဝင်နိုင်ငံတော်များကခီးသွလာမှုတွေကိုကန့်သတ်တာပါဝင်ဗက်စ်ကောက်ဝေးစီစဉ်တွေကိုစတင်လာတာလည်းဖြစ်ပါတယ်။
တောင်းနိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားခြင်းရှိမရှိသိနိုင်ဖို့အမေရိကန်နိုင်ငံအတွင်းကပြည်နယ၅ခုမှာရှိတဲ့ရာသီအလိုက်တုပ်ကွေးရောဂါကုသရေးဌာနတွေကတဆင့်တက်ခွဲဆန်းတက်မှုတွေစတင်လှုပ်ဆောင်တော့မှဖြစ်ကြောင်း CDC အမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကတောက်ကြနေမှာပြောပါတယ်ဗိုင်းရပ်စ်ပိုးကူးစက်နေခြင်းရှိမရှိသိနိုင်ဖို့လော့စ်အန်ဂျလစ်ဆန်ဖရန်စစ္စကိုဆီယက်တယ်ရှီကာဂိုနဲ့နယူးယောက်မြို့တို့မှာရှိတဲ့ပြည်သူ့ကျန်းမာရေးဌာနဓာတ်ခွဲခန်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်း CDC ကပြောပါတယ်အဲ့ဒီမြို့တွေမှာရှိတဲ့ဓာတ်ခွဲခန်းတွေကရာသီအလိုက်ဖြစ်တဲ့တုပ်ကွေးရောဂါတွေကိုမှတ်တမ်းပြုစုထားပြီးဖြစ်တယ်လို့ဆိုပါတယ်တုပ်ကွေးရောဂါနဲ့အလားတူတူတဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါပိုးမရှိကြောင်းစက်သက်ခံရပြည်သူတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ရှိမရှိထပ်မံစံတဆစ်စီကြီးခံကြရမှာဖြစ်ကြောင်းအမေရိကန်မြို့သားတုတ်ကွေးယောဂါနဲ့အသက်ရှူလမ်းကြောင်းယောဂါဆိုင်ရာညွှန်ကြားရေးမှူးနန်စီမက်ဆီနီယားကသတင်းတောက်တွေကိုတယ်လီဖုန်းကတဆင့်ပြောခဲ့ပါတယ်အခုချိန်ထိတော့အမေရိကန်နိုင်ငံတွင်လူတဦးကနေနောက်တဦးကိုကူးစက်မှုတစ်ခုအပါအဝင်စုစုပေါင်းကိုရိုနာဗိုင်းရပ်စ်ကူးစက်နေသူ15ဦးသာရှိသေးတယ်လို့ဆိုပါတယ်လက်ရှိမှာတော့ဒီဗိုင်းရပ်စ်ကိုတိုက်ဖျက်ရေးအတွက်တန်တရားရှိသူတွေကိုတိကျခွဲထုတ်ထားတာနဲ့ခီးသွွာလာမှုကန့်သတ်တာတွေကို CDC ကဆောင်ရွက်နေပါတယ်ဒါပေမဲ့တဖြည်းဖြည်းနဲ့ဗိုင်းရပ်စ်ပိုးအမေရိကန်ထဲမှာကူးစက်ပြန့်နှံ့လာရင်တော့အဲ့ဒီချိုတင်ကာကွယ်တဲ့နည်းလမ်းတွေကိုပြောင်းလဲလှုပ်ဆောင်ကောင်းလှုပ်ဆောင်မယ်လို့ဆိုပါတယ်
နောက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကိုစစ်ဆေးနိုင်စွမ်းရှိပေမဲ့ယောဂါကူးစက်မှုရှိတယ်ဆိုတာမျိုးအသိပေးအကြောင်းကြားတာမရှိတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က VOE ကိုပြောပါတယ်ယောဂါကူးစက်လာခဲ့ရင်ကာကွယ်နိုင်စွမ်းရှိပါမလားဆိုတာကိုနိုင်ငံတကာကစိုးရိမ်နေချိန်မှာပြောဆိုလိုက်တာပါနောက်ကိုရီးယားမှာစက်ကရီယာဖြစ်စီတွေတက်ခွဲခန်းပညာရှင်တွေနဲ့ WHO ကပြီးခဲ့တဲ့နှစ်ထဲဟောင်ကောင်ကတက်ခွဲခန်းတစ်ခုမှာတုတ်ခွေးယောဂါစမ်းသပ်နည်းကိုလေ့ကျင့်သင်ကြားပေးထားတဲ့ကျွမ်းကျင်သူတွေလည်းရှိတဲ့အကြောင်းစစ်ဆွေးနိုင်စွမ်းရှိတယ်လို့ WHO ဌာနကိုယ်စားလှယ်ဒေါက်တာအက်ဒွန်းဆနေဇာဆာဗာကဗီဒီယိုကိုပြောပါတယ်မြန်မာကိုရီးယားကတောင်းခံခဲ့တဲ့အတွက်တက်ခွဲခန်းသုံးပစ္စည်းတွေနဲ့အကောက်အဝတ်စုံတွေကိုပေးပို့ထားတဲ့အကြောင်းလည်းပြောဆိုရတာပါတောက်ချနေ့ထိထုတ်ပြန်ထားတဲ့စီးရင်အရသေဆုံးသူ1400နီးပါးနဲ့ကူးစက်သူ6000ကျော်ထိရှိနေတဲ့ဗိုင်းရပ်စ်ပိုးအန်တီကိုကာကွယ်ဖို့တရုတ်နိုင်ငံရဲ့အင်ဂျီနီယာကိုရီးယားကတော့ပြင်ပကဘာနဲ့အဆက်အသွယ်အားလုံးလူလူကိုဖျက်ထောက်ထားပါတယ်နိုင်ငံတော်ရတ္တိရှင်သန်ရေးကိစ္စဖြစ်သတ်မှတ်ပြီးနိုင်ငံသားခီးသွားတွေအင်ဂျီနီယာနိုင်ငံတွေနဲ့ရထားတွေလေယာဉ်ခီးစဉ်တွေကိုလည်းရပ်ဆိုင်းထားပြီးရောက်လာတဲ့နိုင်ငံသားအားလုံးကိုလည်းရပောင်း30တည်တံ့ခွဲထားပြီးစောင့်ကြည့်စစ်ဆေးနေတာပါနိုင်ငံတွင်ဝင်လာတဲ့ခီးသွား140တိရမှာဖြားနာတဲ့လက္ခဏာတွေ့ရတဲ့အတွက်စစ်ဆေးရမှာကူးစက်မှုမရှိတာတွေ့ခဲ့ရတဲ့အကြောင်းလဲမြက်ကိုရီးယားပြည်သူ့ကျန်းမာရေးဌာနရဲ့ကိငင်းနန်းတွေကိုကူကပြီး WHO ကဒီလိုကိုပြောပါတယ်မြက်ကိုရီးယားရဲ့တည်ဝင်ကိငင်းနန်းတွေအရ2019ဒီဇင်ဘာ30ရက်နေ့ကနေဖေဖော်ဝါရီလ9ရက်2020ပြည့်နှစ်ထိကြီးစွာစုစုပေါင်း9280တိရဝင်ရောက်ခဲ့တာပါဒါပေမဲ့လည်းနိုင်ငံတွင်းမှာရောက်နေသူတွေကိုပါစမ်းသပ်စစ်ဆေးရမျိုးတွေရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူ
း VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်လိုမီတာ32 kHz 9335လိုက်တိုမီတာ40 kHz 9433ညလိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာရိုဟင်ဂျာဒုက္ခသည်48ယောက်ကိုပင်လယ်ပြင်တွင်မြန်မာရေတပ်ကဖမ်းဆီးမိခဲ့တယ်လို့မြန်မာအာဏာပိုင်ကတောက်ချနေမှာပြောပါတယ်ဒါဟာရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြပြီးရိုဟင်ဂျာဒုက္ခသည်စခန်းတွေအတွင်းကနေထွက်ပြေးဖို့ကြိုးစားခြင်းနောက်ဆုံးဖမ်းဆီးရမိခြင်းလည်းဖြစ်ပါတယ်ဒီဒုက္ခသည်တွေဘယ်နေရာကနေထွက်ခွာလာတယ်ဆိုတာအတိအကျမသိရသေးပေမဲ့သူတို့ဟာရိုဟင်ဂျာဒုက္ခသည်တွေအများစုရောက်ရှိနေရာမလေးရှားဒါမှမဟုတ်အင်ဒိုနီးရှားနိုင်ငံဘက်ကိုဥတီသွားနေကြတာလို့ယူဆရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကကြက်တိတ်နေတဲ့ဒုက္ခသည်စခန်းတွေနဲ့ဖိနှိပ်ချုပ်ချယ်မှုတွေများလာတဲ့ရခိုင်ပြည်နယ်တို့ကနေထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအသက်ဆုံးပြည်ရေကြောင်းလမ်းကတစ်ဆင့်ထွက်ပြေးနေကြတာပါလူကုန်ကူးသူ5ဦးအပါအဝင်ရိုဟင်ဂျာအမျိုးသားအမျိုးသမီး48ဦးကိုပင်လယ်ပြင်အတွင်းဗုဒ္ဓဟူးနေ့ကဖမ်းဆီးမိခဲ့တာလို့မြန်မာဒေသခံအရာရှိတွေက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်း2019ခုနှစ်ကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်9သိန်းကျော်ထွက်ပြေးခဲ့တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကခန့်မှန်းထားကြတာပါ။ရိုဟင်ဂျာလို့ခေါ်တာကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီလူတွေနေရပြန်နိုင်ရေးအတွက်ဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့နားလည်မှုစာချုပ်လမ်းမှာရေးထိုးထားပြီးဖြစ်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသံဝင်နဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောပါတယ
်။ရခိုင်ပြည်နယ်ကလက်နက်ကိုက်ပြစ်ကတ်တွေအတွင်းကျောင်းသားရွယ်ကလေးငယ်တွေထိခိုက်ဒဏ်ရာရဖြစ်နေကြုံရတဲ့ပေါ်နိုင်ငံတကာဖွဲ့စည်းရေးနဲ့တရမန်ရဲ့ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေပါတယ် မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အေအေတို့ကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ဗိုလ်ကြီးတော်မြို့နယ်မှာစာသာပင်တွေတုန်းကလက်နက်ကြီးကြီးချရောက်ခဲ့ရတာကမူလတိုင်းကျောင်းသားကလေးငယ်အများပြားဒဏ်ရာရခဲ့တဲ့ပုံစင်ကောင်းဖြစ်ရတဲ့အကြောင်းကုလသမဂ္ဂကလေးမျက်ရည်ပုံဝေဖွဲ့ UNICEF ကတောက်ချန်နေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တိုက်ပွဲပြင်းထန်လာရကကလေးငယ်တွေသေဆုံးဒဏ်ရာရမှုတွေကြောက်ခမလေးလေးမြင့်တက်လာနေတဲ့သတင်းတွေပေါ့အလွန်အမင်းစိုးရိမ်တဲ့အကြောင်းလည်းပြောဆိုခဲ့ပါရယ်။အနက်ကပြုကတ်တွေအတွင်းစာသင်ကျောင်းတွေကလေးတွေကိုအကောက်အွယ်ပေးဖို့လည်းတိုက်တွန်းခဲ့တာပါ။ပူစီတော်မြို့နယ်အတွင်းနေမင်းလူညွေးဆောင်နေတဲ့စစ်ကြောင်းတစ်ခုကိုချုံကိုတက်ခတ်ခဲ့တဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေကပြစ်ခတ်တဲ့လက်နက်ကြီးချီဟာခမီးကျောင်းချီရွာမှာရှိတဲ့မူလတိုင်းကျောင်းကိုထိမှန်ရကကျောင်းသား14ယောက်ကျောင်းသူ6ယောက်တို့ကိုထိမှန်ခဲ့တဲ့အဲကြောင်တက်မလို့ကကြာလာပြီနေ့မှာသတင်းထုတ်ပြန်ထားတာပါ။အေးဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကတော့ဘူးစီတော်မြို့နယ်မှာဆော်ပင်ဖြစ်ခဲ့တဲ့တိုက်ပွဲအတွင်းအထူးကြိုက်ကြာဆုံးများပြားခဲ့တဲ့မြန်မာစစ်တပ်ကစစ်ဖက်နဲ့မဆိုင်တဲ့ပြစ်မှတ်တွေကိုပါပြစ်ခတ်ရကစာသင်ကျောင်းကိုထိမှန်တာဖြစ်တဲ့အကြောင်း VOA ကိုပြောဆိုထားပါတယ်။ကလင်းငယ်တွေထိခိုက်တဲ့ရမှုအတွက်မြန်မာနိုင်ငံချေဆိုင်အမေရိကန်နဲ့ဗြိတိန်သံမကြီးတွေကလည်းစိုးရိမ်နေအကြောင်းနဲ့ကလေးတွေကိုကာဝယ်ပေးဖို့ကြေညာချက်တွေအသေးစိတ်ထုတ်ပြန်တိုက်တွန်းခဲ့တယ်လို့နိုင်ငံကပါတာဖော်ခုဖြစ်တဲ့ Save the Children ကလည်းကလင်းငယ်တွေကိုကာကွယ်ဆောက်ရှောက်ဖို့ဟာကျင့်ဝတ်ရတာမကဥပဒေရပါလိုက်နိုင်ရမယ်တာဝန်တရားဖြစ်နေတတိပြေပြောဆိုထားပါတယ်
။အာဖဂန်တာလီဘန်နေနဲ့အမေရိကန်အစိုးရအကြမ်းကြသေးခင်ကရရှိလိုက်တဲ့ယာယီအပြစ်ခတ်ရဆဲရေးသဘောတူညီချက်ဟာမကြခင်မှာစတင်အသက်ဝင်တော့မှဖြစ်ကြောင်းနဲ့အဲ့ဒီသဘောတူညီချက်အရတာလီဘန်တို့အနေနဲ့အာဖဂန်နိုင်ငံတဝန်းကြီးမားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကို9ရက်ကြာရပ်တန့်ထားရမှာဖြစ်ကြောင်းအစ်စ်မြင့်အမေရိကန်အရာရှိတူကတောက်ကြနေမှာပြောပါရတယ်။အကြမ်းဖက်မှုလျှော့ချရေးသဘောတူညီချက်လို့အမည်ပေးထားတဲ့အဲ့ဒီယာယီသဘောတူညီချက်နဲ့ပတ်သက်လို့သမ္မတထရမ့်အစိုးရကအမည်မဖော်လို့တဲ့အရာရှိတူကရှာရှာပါပါအသေးစိတ်ပြောပြခဲ့တာဖြစ်ပါတယ်။သဘောတူညီချက်အရတာလီဘန်တို့အနေနဲ့လမ်းဘေးထောင်ပေါင်းအသေးခံတိုက်ခိုက်မှုအာဖဂန်နဲ့အာဖဂန်နဲ့အမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကိုဒုံးကျင်နဲ့တိုက်ခိုက်တာစတဲ့တိုက်ခိုက်မှုတွေကိုအာဖဂန်တဝန်းပြုလုပ်ခွင့်မရှိတော့ကြောင်းနိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့အတူဂျာမနီနိုင်ငံမြူနစ်မြို့ကလုံခြုံရေးဆိုင်ရာဆွေးနွေးပွဲကိုရောက်နေတဲ့အဲ့ဒီအရာရှိကပြောပါတယ်တကယ်လို့တာလီဘန်တွေဘက်ကပေးထားတဲ့ကတိတိုင်လက်နာခဲ့မယ်ဆိုရင်အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေလွန်ခဲ့တဲ့တနေ့အတွင်းဆွေးနွေးခဲ့ကြတဲ့ကျယ်ပြန့်တဲ့ငြိမ်းချမ်းရေးကိုဥတည်တဲ့သဘောတူညီချက်ရနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေဘယ်နည်းစမယ်ဆိုတာအတိအကျအမေရိကန်အရာရှိကပြောဆိုခဲ့ခြင်းမရှိပေမဲ့တာလီဘန်တွေကတော့ဖေဖော်ဝါရီ22ရက်နေ့မှာစတင်မှာဖြစ်ကြောင်းနဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဖေဖော်ဝါရီ29ရက်နေ့မှာလက်မှတ်ထိုးမှာဖြစ်ကြောင်းပြောပါတယ်
။ရုရှားတရုတ်နဲ့အမေရိကန်နိုင်ငံတွေဟာကမ္ဘာလုံခြုံရေးကိုချင်းချောက်နေတဲ့အကြောင်းမြန်မာမျိုးမှာလွန်ကျွေးဆိုင်အညီအကံကျင်းပဖို့ရှိနေတဲ့အချိန်မှာပဲဂျာမန်သမ္မတဖရန့်ဝေါ်တာစတမီယာကသတိပေးပါရယ်ရုရှားနိုင်ငံဟာဥရောပတိုက်ခိုက်နယ်စပ်တွေမှာစစ်အာသုံးပြီးနိုင်ငံရေးကစားနေတဲ့အကြောင်းဂျာမနီနိုင်ငံတောင်ပိုင်းမြူနစ်မြို့ကဟိုတယ်မှာနိုင်ငံတကာခေါင်းဆောင်တွေစစ်ပတ်ဆိုင်ရာအရာရှိကြီးတွေနဲ့တာဝန်ရှိတွေတက်ရောက်လာတဲ့အခမ်းအနားမှာပြောဆိုလိုက်တာပါတရုတ်နိုင်ငံဟာဆိုရင်လည်းနိုင်ငံတကာဥပဒေတွေကိုသူ့ကျိုးစီးပွားမှာထိခိုက်တဲ့အပိုင်းတွေလောက်ကသာရွေးချယ်လက်ခံနေတယ်လို့ပြောပါရယ်ဥရောပရဲ့မဟာမိတ်အမေရိကန်ပြည်ထောင်စုကဆိုရင်လည်းလက်ရှိအစိုးရလက်ထက်မှာနိုင်ငံတကာတိုင်ဝမ်ဆိုတဲ့အယူဆကိုပြစ်ပယ်ထားတယ်ဆိုပြီးပြောဆိုသွားပါရယ
်စနေနေ့မနေ့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်လွင်ဦးတို့ကပြောပြပေးကြတာပါအခုသတင်းဆောင်မတွေဇက်တိုက်နာဆင်ကြပါမယ်တောက်ကြနေတီတရားဝင်ထုတ်ပြန်တဲ့စီရင်ရကိုရိုနာဗိုင်းရပ်စ်ကြောင့်တကမ္ဘာလုံးတိုင်းတားရလူပေါင်း1400နီးပါးသေဆုံးခဲ့ရပြီဖြစ်ပါတယ်။အများစုကတော့တရုတ်နိုင်ငံအတွင်းသေဆုံးခဲ့ကြရတာပါ။ဒီရောဂါကိုကာကွယ်ဖို့ကမ္ဘာနိုင်ငံတွေဟာနိုင်ငံရဲ့ဝင်ပေါက်ထွက်ပေါက်တွေမှာရောဂါစောင့်ကြည့်စစ်ဆေးရေးတွေလှုပ်ဆောင်နေရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကကောက်ဆက်စ်ဘဇားကဒေသဟာရိုဟင်ဂျာဒုက္ခသည်တွေထောင်ပေါင်းများစွာခိုလုံနေထိုင်ရဖြစ်သလိုတရုတ်နိုင်ငံအပါဝင်နိုင်ငံစုံကအကူအညီပေးရေးဝန်ထမ်းတွေဝတ်ထွက်သွားလာနေတဲ့နေရာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးဘင်္ဂလားဒေ့ရှ်နိုင်ငံကဘယ်လိုလှုပ်ဆောင်နေပါသလဲ။ VOA သတင်းထောက်မွအဇမ်ဟူစိန်ရှာကီကကောက်ဆက်ပဇားကသတင်းပေးပို့ထားတာကိုတင်ပြပေးကြပါရစေခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါဖြစ်ပေါ်တာဂုဏ်တိမရှိသေးဘူးလို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။ဗိုင်းရပ်စ်ကူးစက်တာမရှိသေးပေမဲ့စိုးရိမ်စိတ်တွေကတော့ကူးစက်ပြန့်နှံ့လို့နေပါပြီ။ဘင်္ဂလားဒေ့ရှ်ရဲ့နယ်စပ်ဒေသလည်းဖြစ်အနည်းဆုံးဒုက္ခသည်3သိန်းခန့်လုံရနေရလည်းဖြစ်တဲ့ Coccyx ဘဇားမှာတော့ဂျူတင်ကာကွယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေပြီဖြစ်ပါတယ်။ရိုဂျာဒုက္ခသည်တွေအတွက်လက်တလောလှုပ်ဆောင်နေတဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာပါဝင်ကူညီဖို့ဒီဒေသကိုတရုတ်နိုင်ငံသားတွေအပါအဝင်နိုင်ငံစုံကလူတွေဝင်ထွက်သွားလာနေကြတာပါ။ ကောက်ဆက်ဘဇာဒုတိယကော်မရှင်နာမင်းကြီးကမယ်ဟူစိန်ကဝက်ဘောက်ထပ်ပေါက်တိုင်းမှာကိုရိုနာဗိုင်းရပ်စ်စောင့်ကြည့်စစ်ဆေးတာတွေလုပ်နေတယ်လို့ပြောပါတယ်
။ Oxbazar Airport
I set up a checking point at Cox's Bazar Airport.
Oxbazar လေးစိန်နဲ့ Technaf ကုန်းလမ်းအဝင်ကိန်းမှာစစ်ဆေးစခန်းတွေကျွန်တော်တို့ချထားပါတယ်။တရုတ်နိုင်ငံသားတွေပါဝင်နိုင်ငံသားတွေကိုအထူးစောင့်ကြည့်စစ်ဆေးနေပါတယ်။ကျူတင်ပြင်ဆင်မှုတွေအားလုံးလည်းလုပ်ထားပါတယ်။
ဒါအပြင်ကောက်ဆက်စ်ဘဇာခရိုင်စေးရုံမှာတည်တံ့လူနာဆောင်တွေနဲ့အခန်းငယ်စားတွေပြင်ဆင်ထားသလိုလူလူကျမ်းမာရေးပညာပေးလုပ်ငန်းတွေကိုလည်းလူတွေထူထပ်ရာရိုဟင်ဂျာစခန်းတွေမှာလှုပ်ဆောင်နေပြီလို့ဆရာဝန်ကြီးဘာဘူဘာရာမန်ကပြောပါတယ
်။ Rohingya refugee camp တွေက
Health education is being provided at the Rohingya camp.
ရိုဟင်ဂျာစခန်းမှာကျမ်းမာရေးပညာပေးလုပ်ငန်းတွေလုပ်နေပါတယ်။ဗိုင်းရပ်စ်ကူးစက်မှုမရှိစေဖို့အစီအစဉ်အတော်များများကိုအကောင့်ထည့်ဖော်နေပါတယ်
။ကျန်းမာရေးဝန်ထမ်းတိုင်းကလောလောလတ်လတ်ပေးထားတဲ့အကြံပြုချက်တွေကတော့လက်တစ်ဖက်ကမကြာခဏတန့်စင်စေကြောပေးရလို့တကူရေးတန့်ရှင်းရေးအကြံပြုချက်တွေပဲဖြစ်ပါတယ်။2016-2019ခုနှစ်ကမြမတပ်ပရောကရခိုင်ပြည်နယ်မြောက်ပိုင်းမှာနေပြည်တော်ရှင်းလင်းရေးစစ်တွဲချိန်အတွင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့သူရိုဟင်ဂျာဒုက္ခသည်အများစုဟာကောက်ဆက်စ်ဘဇားဒေသမှခိုးလုံနေထိုင်ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရနဲ့ရိုဂျာအုံတုံးကိုလက်ခံခြင်းမရှိတဲ့မြန်မာအစိုးရတို့အကြားဒုက္ခသည်တွေနေရပြန်နိုင်ရေးသဘောတူညီချက်တွေအချိန်ချင်းရယူခဲ့ပြီးမဲ့လည်းဒုက္ခသည်တွေဟာကောက်ဆက်စ်ဘဇားဒေသမှာနေထိုင်နေကြရဆဲဖြစ်ပါတယ်ခင်ဗျာ
ချင်းပြည်နယ်ဘလောမြို့နယ်ဘက်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတာရော့မသွားတဲ့အပြင်ဗိုလ်ပြီးပြင်းထန်လာနေတဲ့သတင်းတွေသိထားရပါတယ်ဒီတိုက်ပွဲတွေရော့သွားနိုင်ကြီးအလားအလာရှိသေးတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်မိကြပါသလားအဲ့လိုတိုက်ပွဲတွေရော့သွားအောင်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့ရောယူဆပါသလဲတိုက်ပွဲတွေရပ်ဖို့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေကိုဘယ်လိုများပန်ကြားကြမှာလဲဆိုတဲ့အားဖြင့်အခုလာမယ့်စနေနေ့ဒိုင်းရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရတယ်လို့ VOA Facebook မှာလည်းမချက်ပေးဆွေးနွေးလို့ရပါတယ်။တင့်လျော်တဲ့ဆွေးနွေးချက်တွေကိုအကောင့်လုပ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1239238994 email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။အားလုံးဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOA American တိုင်းရဲ့ဒိုင်းရိုက်လေလိုင်းဆွေးနွေးကအစီအစဉ်တွေမှာပါဝင်လို့လဲဆွေးနွေးနိုင်ပါတယ်ပါဝင်ဆွေးနွေးပါလို့လည်းတခါတည်းဖိတ်ခေါ်ပါရစေအခုတော့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့တရုတ်နိုင်ငံရဲ့ Valentine နေ့အခြေအနေကိုနားဆင်ကြည့်အောင်ပါကမ္ဘာတစ်လောကနိုင်ငံတွေမှာချစ်သူများနေ့ Valentine's Day ကိုပျော်ပျော်ရွှင်ရွှင်ဆင်နွှဲနေချိန်မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့နေတဲ့တရုတ်နိုင်ငံမှာတော့ချစ်သူများနေ့တိုင်းလူစီလေးရှိတဲ့တရုတ်နိုင်ငံကစားတောက်ဆိုင်တွေအခက်ခဲတွေနဲ့ရင်ဆိုင်နေခဲ့ရပါတယ်။ AP သတင်းတပုတ်ကိုအခြေခံပြီးကိုညံဝင်းအောင်ကပြောပြမှာပါခင်ဗျာ
။ COVID-19 virus အန္တရာယ်ကြောင့်တရုတ်နိုင်ငံမြို့အတော်များများအသွားအလာပိတ်ဆို့ထားခြင်းစီးပွားရေးကိုထိခိုက်လာတာကြောင့်တရုတ်မျိုးကြီးအသီးသီးမှဆိုင်ကွဲပေါင်းများစွာဖွင့်ပြီးကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေရောင်းချနေတဲ့ Moka Brothers စားတောက်ဆိုင်ကွဲတွေဟာလည်း Valentine ချစ်သူများနေ့မှာအခက်ခဲတွေရင်ဆိုင်နေရပါတယ်။ယောဂကူးစက်ခံရမှာဆိုလို့တရုတ်ပြည်သူတွေအိမ်ပြင်လုံးဝမထွက်ကြတော့ပဲအိမ်ထဲမှာပဲကိုယ်တိုင်ချက်ပြုတ်စားတောက်နေတာကြောင့်စားတောက်ဆိုင်တွေအကြီးအကျယ်ရောင်းအားကျကုန်ပါတယ်။ Moka Brothers ဆိုင်ွယ်တွေအပါအဝင်အခြားစားတောက်ဆိုင်နဲ့အရက်ဆိုင်ဘားတွေပါဝင်တဲ့ Mosto Group ကိုတည်ထောင်သူကိုလံဘီယာလူမျိုး Alex Molina ကအချိန်လေးဟာစီမံခန့်ခွဲဖို့ခက်လာကြောင်းပြောပါတယ
်။ It's going to be devastating. It is a very very
အချိန်လေးကဆိုးရလာဖို့ပဲရှိပါတယ်။ရန်ခက်ခဲတဲ့အခြေအနေကိုကျွန်တော်တို့ဖြတ်ကျော်နေရတာပါအစိုးရဘက်ကတော့ထိန်းချုပ်နိုင်အောင်အကောင်းဆုံးလုပ်နေတယ်လို့တော့ထင်ပါတယ်အစိုးရကအကြံပေးထားတာတွေကိုရောထုတ်ပြန်တဲ့စီမင်းစည်းကမ်းတွေကိုပါလိုက်နာဖို့ကြိုးစားနေပါတယ်အခြေအနေကထိမနိုင်သိမရဖြစ်နေလို့ပ
ါကိုရိုနာဗိုင်းရပ်စ်ပြဿနာတက်နေပြီမဲ့ Moka Brothers ဆိုင်ွယ်9ခုတည်းက3ခုကတော့ဆက်ဖွင့်ထားသေးပါတချို့ဆိုင်တွေကိုတော့လုံးဝပိတ်ပစ်ရဖို့များပြီးအနည်းဆုံးအမေရိကန်ဒေါ်လာ 1.5 သန်းလောက်အရှုံးပေါ်မယ်လို့မိုလီနာကပြောပါတယ်Moka Brothers ဆိုင်ဝန်ထမ်းတွေကိုနိုင်ရီတိုင်းလိုလိုအဖျားရှိမရှိတိုင်ပေးပြီးအလို့ထဲမှာနှာခေါင်းစည်းနဲ့လက်အိတ်တွေဝတ်ထားရပါတယ်။စပွဲတွေကိုမကြာခဏပိုးသတ်တယ်လို့လက်ကိုပိုးသတ်တဲ့ဆေးရည်ဘူးတွေဆိုင်မာနေရာအနှံ့ထားပေးပါတယ်။ပကံနေဆိုရင်လည်းတာမန်အချိန်တက်အရန်ပူတဲ့ရင်နွေးနဲ့ဆေးကြောပါတယ်။
ဆိုင်မန်နေဂျာတူဦးဖြစ်တဲ့ဂျန်တီယန်ဂျန်ပြောတာက
အလုပ်ထဲကိုရောက်ပြီဆိုတာနဲ့စပိုးမူးတွေရောနောက်ပြီးကျန်တဲ့ဝန်ထမ်းတွေပါရောဂါပိုးကိုကာကွယ်ဖို့နှာခေါင်းဆီးတွေတက်ရပါတယ်လက်အိတ်တွေဆွရပါတယ်အတက်နိုင်ဆုံးကျွန်မတို့တန့်ရှင်းအောင်နေရပါတယ်ရှင
်ရောင်းအားတွေကျသွားတယ်လို့အစားတောက်လိုက်ဖို့တဲ့ဆောင်ပန်းချန်ကပြောပါတယ
်今年的订单不是太多因为好多都不出来吃饭了然后
ဒီနေ့စနေကရောင်းအားကျသွားတာပါတွေကအပြင်းထွက်မစားကြတော့ဘူးလေစားသောက်ဆိုင်အများစုကလည်းပိတ်ထားလိုက်ကြပါပြီအခုဆိုရင်အများသောအားဖြင့်စူပါမားကတ်တွေကတော့မှာစားကြလို့ကျွန်တော်လိုက်ပို့နေရပါတယ်တချို့စားသောက်ဆိုင်တွေကလည်းမှာစားမျိုးတော့ရှိပါတယ
်လာမယ့်အောက်ဂုလဟာတရုတ်နိုင်ငံမှာချစ်သူများအတွက်တတ်မှတ်ထားတဲ့စီစီရိုးရပွဲဖြစ်ပေမဲ့ဖေဖော်ဝါရီ14ကတော့ဒီကမ္ဘာလုံးမှာဗာလင်တိုင်းနေ့အဖြစ်ကျင်းပကြပြီးဈေးဝယ်ထွက်တာစားသောက်ဆိုင်တွေသွားတာရုပ်ရှင်ကြည့်တာတွေလုပ်တတ်ကြပါတယ်ဒါပေမဲ့ဒီနေ့ဗာလင်တိုင်းနေ့ကတော့ကိုရိုနာဗိုင်းရပ်စ်ရောဂါဆိုးကြောင့်အဲ့ဒီနေရာတွေဟာ၆ကပ်ကုန်ပါတယ်။ဟူဘေးပြည်နယ်အာနာပိုင်တွေကလည်းလူအများစုဝေးတက်တဲ့ရုပ်ရှင်ရုံတို့ကာရာအိုဂီတို့လိုနေရာတွေကိုပိတ်ထားဖို့အမိန့်ထုတ်ထားသလိုဘေကျင်းမြို့တော်မှာလည်းစားသောက်ဆိုင်တွေနဲ့အုပ်စုလိုက်ညစာပွဲအခမ်းအနဲ့လူမှုဝန်ဆောင်မှုပေးမယ့်နေရာတွေကိုပိတ်ပင်ထားပါတယ်ခင်ဗျာ
။ကိုညဝင်းအောင်တင်ပြသွားတာပါ။အခုတော့အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်ကသတင်းတပုတ်ကိုနားဆင်ရပါမယ်။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာအခြေချနေထိုင်နေကြတဲ့ရာနဲ့ချီတဲ့ဒုက္ခသည်တွေဖေဖော်ဝါရီလ13ရက်နေ့ကပြည်နယ်လွတ်တော်အဆောက်အဦကိုတွားပြီးအမေရိကန်မှာသူတို့ကိုလက်ခံနေထိုင်ခွင့်ပေးထားတဲ့အတွက်ကျေးဇူးတင်ကြောင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့လူသစ်တွေကိုအသိအမှတ်ပြုတဲ့အနေနဲ့ဒုက္ခသည်များကူညီရေးအေဂျင်စီများမဟာမိတ်အဖွဲ့ Coalition of Refugee Service Agencies ကဒီစုဝေးဆန္ဒဖော်ထုတ်ပွဲကိုဥဆောင်ကျင်းပခဲ့တာဖြစ်ပါတယ်အထူးသဖြင့်တော့ဂျော်ဂျီယာပြည်နယ်ကိုရောက်လာကြတဲ့ဒုက္ခသည်တွေကိုဂုဏ်ပြုတဲ့အခမ်းအနားဖြစ်ကြောင်း Friends of Refugees ဒုက္ခသည်များရဲ့မိတ်ဆွေအဖွဲ့အစည်းကညွှန်ကြားရေးမှူးတူဦးဖြစ်သူ Jim Neal ကပြောပါတယ
် We have people here from literally around the world from the Middle East, Syria, Iran, Iraq, Afghanistan we have people from
ကျွန်တော်တို့ပြည်နယ်မှာတကယ်ကိုတစ်ကမ္ဘာလုံးကလူတွေအခြေချနေထိုင်နေကြတာပါမြန်မာ၊နီပေါ်၊ဘူတန်၊အာဖဂန်နစ္စတန်တို့အပြင်အရှိအလေပိုင်းကဆီးရီးယား၊အီရန်၊အီရတ်နဲ့အာဖရိကတိုက်ကဆိုရင်ဆိုမာလီယား၊ဆူဒန်၊တောင်ဆူဒန်၊ကွန်ဂို၊ရဝန္ဒါအစသဖြင့်နိုင်ငံပေါင်းစုံကရောက်နေကြတာပ
ါဒုက္ခသည်တွေဟာခက်ခဲတဲ့ဘဝအခြေအနေတွေကိုဖြတ်သန်းခဲ့ကြရတာကြောင့်ခံနိုင်ရည်ရှိကြတယ်လို့လည်းသူကဆက်ပြောပါတယ
် The challenges they face are just adjusting to a new culture and a new way of life that where they don't particularly have
သူတို့ရင်ဆိုင်ရတဲ့အစဉ်ကုန်မှုတွေကနေမြေသစ်မှာယဉ်ကျေးမှုအသစ်နဲ့တွေ့ကြုံရတဲ့အပြင်ဘာသာစကားအခက်အခဲတွေလည်းရှိနေပါတယ်။ဒါပေမဲ့ဒီကိုရွှေပြောင်းအခြေချနေထိုင်သူတွေကတော့6လအတွင်းမှာ6လောက်ပေါ်ကိုရက်တည်နိုင်အောင်လုပ်နိုင်ကြတာတွေ့ရပါတယ်။ဒါကြောင့်သူတို့ဟာအင်မတန်ကိုခံနိုင်ရည်ရှိတဲ့သူတွေလို့ဆိုရမှာပါ။သူတို့ဒီကိုရောက်မလာခင်မှာလည်းအသေးချာစစ်ဆေးမေးမြန်းခံခဲ့ရတာကြောင့်ရောက်လာတာနဲ့ကြက်သားဆက်ယုံ၊ကွန်ပစ္စည်းထုတ်လုပ်ဖြန့်ချီမှု၊ခရီးသွားလုပ်ငန်းစတဲ့ဂျော်ဂျီယာပြည်နယ်ကအရေးပါဆုံးလုပ်ငန်းနယ်ပယ်တွေမှာချက်ချင်းတန်းဝင်ပြီးလုပ်နိုင်ကြပါတယ်။
ဒုက္ခသည်တွေဟာအများသောအားဖြင့်သူတို့အတွက်နေရေးထိုင်ရေးအဆင်ပြေပြီးဒေသခံတွေကသူတို့အပေါ်ညူဆူခြင်းမရှိတဲ့ဒေသတွေမှာရွှေ့ပြောင်းအခြေချနေထိုင်လေးရှိကြောင်းအမျိုးသမီးဒုက္ခသည်များကွန်ရက်အဖွဲ့ကညွှန်ကြားရေးမှူးဆုချမာဘာရာကုတီကပြောပါတယ
် So where the refugees are settled in Georgia like Clarkston and cities around Clarkston
ဂျော်ဂျီယာပြည်နယ်မှာရှိတဲ့ဒုက္ခသည်တွေကသူတို့အတွက်အဆင်ပြေတဲ့ Clarkston မြို့အဲ့မြို့နယ်နေဆက်ရနေရာတွေမှာဒုက္ခသည်တွေအခြေချနေထိုင်ကြတာများပါတယ်ပြီးတော့အဲ့နေရာတွေမှာအလုတ်ကိုင်းရှာပေးမဲ့အဖွဲ့အစည်းတွေလည်းအသေးစားရှိနေတယ်လေ။လောလောဆယ်မှာတော့ဗဟိုအစိုးရက policy တွေအမျိုးမျိုးထွက်လာနေတယ်ဆိုတော့နည်းနည်းရှုပ်ထွေးမှုတွေရှိနေပေမဲ့ဟိုအကြမ်းမြင်အဖြစ်ဆိုတော့ဒုက္ခသည်တွေကဒီမှာအဆင်ပြေကြတယ်လို့ပြောလို့ရပါတယ်
။ဒီနယ်အစိုးရတွေအနေနဲ့ဒုက္ခသည်တွေကိုလက်မခံကြဖို့တမရထရမ်ကတမရအမိန့်ထုတ်ပြန်လိုက်တဲ့အပေါ်တရားရုံးကကြားဝင်ပြီးအဲ့ဒီတမရအမိန့်ကိုဟန်တားတဲ့ကိစ္စကိုတမရထရမ်အစိုးရကအယူခံဝင်နေတဲ့အချိန်မှာအခုလိုဒုက္ခသည်တွေစုဝေးပြီးဆန္ဒဖော်ထုတ်တဲ့အခမ်းအနားကိုကျင်းပတာပါတရားရုံးရဲ့ဆုံးဖြတ်ချက်ဟာယုတ်တိမရှိတဲ့လောက်ရဖြစ်ကြောင်းတမရအင်ဂျီရောကပြီးခဲ့တဲ့လအတွင်းပြောကြားခဲ့ပြီးဒုက္ခသည်တွေအခြေချနေထိုင်ရေးဆိုင်ရာကိစ္စတွေမှာတမရကဆုံးဖြတ်ပိုင်ခွင့်ရှိတယ်လို့ဒုက္ခသည်များဆိုင်ရာဥပဒေမှာလွတ်တော်ကပြဋ္ဌာန်းထားကြောင်းပြောပါတယ်တမရထရမ်ကပြီးခဲ့တဲ့ဇန်နဝါရီလတုန်းကပဲမြန်မာအပါအဝင်အာဖရိကနဲ့အရှေ့အလယ်ပိုင်းကနိုင်ငံတချို့ကလူတွေအပေါ်ပြည်ဝင်ခွင့်ကတ်တက်တဲ့တမရအမိန့်ကိုထုတ်ပြန်ခဲ့တာကြောင့်အဲ့ဒီကတ်တက်ခံရတဲ့နိုင်ငံတွေကအမေရိကန်ကိုလာဖို့ပြည်ဝင်ခွင့်ဗီဇာအခက်အခဲရှိစေတာအပြင်အမေရိကန်မှာရောက်နေပြီးသူတွေအနေနဲ့မိသားစုဝင်တွေကိုခေါ်ယူရေးမှာလည်းအခက်အခဲရှိစေနိုင်တာကြောင့် ဒုက္ခတွေတွေအကြဆိုးရမှုတွေထွက်ပေါ်နေပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ပြသွားတာပါအခုတော့မြမနိုင်ငံရေးသတင်းတပုတ်ကိုဆက်လက်တင်ပြခြင်းပါတယ်စကံမြို့နယ်ရန်ကုန်တိုင်းစကံမြို့နယ်မဲဆန္ဒနယ်ကိုဖျက်သိမ်းပြီးတခြားမြို့နယ်တစ်ခုထဲပေါင်းထည့်လိုက်တာဟာရွေးကောက်ပွဲနီးကပ်လာခြင်းမတမာတဲ့လုပ်ရအဖြစ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဆက်ဆွဲလိုက်ပါတယ်။ NLD ပါတီဘက်ကတော့ဒီဆက်ဆွဲချက်ကိုညှိဆိုပါတယ်။နိုင်ငံရေးအကျိုးပြရခြင်းလို့ဒီလိုလုပ်တာဆိုရင်မကောင်းဘူးလို့ဝေဖန်သူတွေရှိသလိုအားလုံးအညီပြလို့တင်တယ်လို့ထောက်ပြသူတွေလည်းရှိပါတယ်။ဒီအကြောင်း VOE သတင်းတောက်အမေခါကဆက်ပြောပြပါမယ်ခင်ဗျာ။
ပြီးခဲ့တဲ့ဇန်နဝါရီ31ရက်နေ့ကပြုလုပ်တဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးမှာရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်ရက်ကွက်တွေကိုတိုးချဲ့ပြင်ဆင်ဖွဲ့စည်းတာပယ်ဖြတ်တာတွေထဲမှာအရင်အနောက်ပိုင်းခရိုင်တွေမှာရှိနေတဲ့စိတ်ကမ်းမြို့နယ်ကိုပယ်ဖြတ်လိုက်ကြောင်းကြေညာခဲ့တာပါဒီပယ်ဖြတ်လိုက်တဲ့စိတ်ကမ်းမြို့နယ်မှာမဲပေးနိုင်တဲ့လူဦးရေကခန့်မှန်းကြီး1300လောက်ရှိတယ်လို့ရန်ကုန်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်အတွင်ရင်မူဦးတင်မောင်အေးက VOE ကိုပြောပါတယ်
။ရန်ကုန်မြို့နယ်ဒေသကြီးရောက်သွားမဲ့စစ်တမ်းကြီးနယ်ရဲ့မဲဆန္ဒရှင်389ယောက်ရှိတယ်။ဗိုလ်ထောင်မြို့နယ်ဒေသကြီးရောက်သွားမဲ့မဲဆန္ဒရှင်ကတော့990ယောက်ရှိတယ
်။အရင်ရွေးကောက်ပွဲတွေမှာမဲဆန္ဒနဲ့အမှတ်၁မော်တင်ယာယီဈေးရက်ကွက်ကိုရန်ကုန်အနောက်ပိုင်းခရိုင်ထဲမှာပါတဲ့လမ်းမတော်ထဲမှာထဲသွင်းပြီးမဲဆန္ဒနဲ့အမှတ်နှစ်ထဲပါတဲ့ရဲရိတ်တာရက်ကွက်နဲ့စိတ်ကမ်းမိသားစုရိတ်တာရက်ကွက်ကိုတော့ရန်ကုန်ရှေးပိုင်းခရိုင်ဘူတောင်နဲ့ထည့်လိုက်တာဖြစ်တယ်လို့ကော်မရှင်ကပြောပါတယ်။ပြည်အောင်စုကြံ့ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကတော့သူတို့အမာခံနယ်မြေတစ်ခုကိုရွေးကောက်ပွဲနီးလာချိန်မှာ NLD ပါတီဘက်ကပယ်ဖြတ်လို့လှုပ်ဆောင်တာလို့စွပ်စွဲထားပါတယ်။ခုလိုဖျက်သိမ်းလိုက်တာမှမြို့နယ်နေပြည်သူလူထုတွေမှာအခွင့်အရေးဆုံးရှုံးမှုတွေရှိတယ်လို့စိတ်ကမ်းမဲဆန္ဒနဲ့တကရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးစံကျော်ကထောက်ပြပါတယ်
။ဟုတ်တယ်မြို့နယ်တစ်ခုရဲ့ရပိုင်ကအခွင့်အရေးပေါ့မြို့နယ်ပြည်သူတွေရဲ့ရေနေကိစ္စတွေမှာတော့နည်းနည်းအားနည်းသွားတာပဲ။ဒါကြီးရောရှိတာမဲဆန္ဒရှင်တွေရဲ့ဆန္ဒတွေတိုင်းနဲ့တရားတော့ပေးကြမှာပဲ။ဒီကတော့ပြည်သူတွေကိုယ်စားလှုပ်လို့ကိုမဲဆန္ဒရှင်တွေကဝေးထားတာပဲ။သူတို့တိုက်ကြတယ်ပြေးပါလိမ့်မယ်။
အခုလိုဝေဖန်နေတာတွေကအခြေမြင့်မရှိဘူးလို့ NLD ဘက်ကတော့တုံ့ပြန်ပြောဆိုထားပါတယ်။လူဦးရေတသိန်းပြည့်မှကိုယ်စားလှယ်နှစ်ဦးနေရာရရှိရာဖြစ်ပေမဲ့စိတ်ကမ်းမြို့နယ်ကတော့လူဦးရေထောင်ကနန်းလေးနဲ့ကိုယ်စားလှယ်နှစ်ယောက်ရနေတာဟာမျှတမှုမရှိတဲ့အတွက်အခုလိုပြင်ဆင်တာလို့လည်းရန်ကုန်တိုင်းအစိုးရအဖွဲ့ဘက်ကဆိုထားပါတယ်။ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်ရန်ကုန်စောင့်ကြည့်ရေးအဖွဲ့တီထောင်သူတဦးလည်းဖြစ်တဲ့ဒေါက်တာညိုညိုသိန်းကတော့ဒါနဲ့ပတ်သက်လို့အခုလိုတုံ့သက်သွားပါတယ်
။အဲ့လိုမျိုးပေါင်းတာလို့ဆိုတာကအဲ့ဒီနယ်မြေမှာနေတဲ့ပြည်သူတွေရဲ့စံနာသဘောထားအရင်းကြီး။ဒါပြည်သူတွေရဲ့သဘောထားကိုရှင်းရှင်းလင်းလင်းပြပြသားသားယူဖို့လိုတယ်ပေါ့။ဘူကောက်ပွဲအောင်နိုင်ရေးနောက်ကိုရှိရွယ်ပြီးတော့မဲဆန္ဒမျိုးကိုစုစည်းတာတို့ပြင်ဆင်တာမျိုးမျိုးလုပ်တာဟာလုပ်တယ်ဆိုရင်တော့အတီတို့ကလေအမပြေချင်ပေါ့သူ
Space ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဆိုင်းရဲကျော်စွာမြင့်ကလည်းခုလိုလှုပ်ဆောင်တာကိုသဘောမကျပါဘူး
။အထွေထွေပိုင်းဆိုင်ရာရဲ့ဘလို့စဉ်းစားရလဲမကြည့်တော့အကြံပြုချက်ကကျွန်တော်မဲဆန္ဒနဲ့ရတဲ့နယ်နယ်ညီဖို့လိုတယ်။ဒါကကျွန်တော်တို့စစ်ကမ်းထူရဲ့ဖြစ်တဲ့ပြဿနာမဟုတ်ဘူး။တကယ်လို့ကကိုကျွန်းဆိုတဲ့လူကနေထောင်တော့ပဲရှိတယ်။ဒါတော့ကကျွန်တော်တို့ကရားပြည်မှာရှိတဲ့နယ်ဆယ်ရုပ်ပေါ်ဆိုလူက1000အလောက်ပဲရှိတယ်။သဘောကတော့ကြာတင်းလို့ပဲချက်တယ်ဆိုလို့ရင်အားရပါပဲချက်တဲ့သဘောဖြစ်နေတာပေါ့။ဒီမှာနိုင်ငံမှာရှိတဲ့လူကြီးတွေကတော့ဒီတော့မဲဆန္ဒနဲ့330ဖြစ်အောင်သူအတက်နဲ့တည်းကချိုးစားပြီးတော့ကျွန်တော်မဲဆန္ဒနဲ့ကြီးဆွဲဖို့လို့ဒါမှဒီလူလူနေနေမဲပေးရခါမှာသူတို့ရဲ့ကျော်ရဲ့မဲပေးပိုင်ခွင့်ရဲ့အရှိသေးဟာနဲ့မဲတရားချင်းစီတံပိုးကညီမြနေမလို့လောလောဆယ်မှာတော့ကျွန်တော်မညီမြအောင
်ပြီးခဲ့တဲ့2018နိုဝင်ဘာမှာကျင်းပခဲ့တဲ့ဂျားပြတ်ရွေးကောက်ပွဲမှာစိတ်ကမ်းမဲဆန္ဒနဲ့အတွက်ပါတီစုံကကိုယ်စားလှယ်လောင်း6ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့ NLD ပါတီဘက်ကမဲရှုံနိုင်ခဲ့တယ်လို့2019ခုနှစ်မတ်လမှာပြုလုပ်ခဲ့တဲ့ရန်ကုန်မြို့တော်စီပင်တရားရေးရွေးကောက်ပွဲမှာလည်း NLD ပါတီဘက်ကစိတ်ကမ်းမြို့နယ်တစ်ခုတည်းကိုရှုံနိုင်ခဲ့ပါတယ်ရှင်
။မမေခရဲ့သတင်းပြပွချက်ဖြစ်ပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယနိုင်ဝက်စာအစီအစဉ်တွေကိုလိုင်းတိုမီတာ32 40 48တို့အပြင်လိုင်းလမ်းမီတာ190 kHz 1509ကနေလည်းတိုးချဲ့နားဆင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာအမျိုးသမီးကန်တာတုဒ္ဒဆုံလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်နိုင်ပါပါခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ဘွဲမှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတောတက်ရှင်များခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။View American တန်ကစနေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုလက်ရှိနားဆင်နေရတဲ့ line 2 meter 30 40 48တို့အပြင် line meter 190 kHz 1905ကပါတို့ချက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့မျိုးသမီးကန္တာနဲ့သုတဆုံလင် American တခွင်ကိုနားဆင်ကြရမှာဖြစ်ပြီးသိပ္ပံနဲ့ဤပညာကန္တာမှာလည်းအခုလိုနားဆင်ရမှာဖြစ်ပါတယ်
။ဒီနေ့ဘက်မှာရှိနေတဲ့နေရောင်ကြီးကိုအသုံးပြုပြီးတော့မှဘက်ထရီတုံးစရာမလိုပဲနဲ့ရင်းကောင်ကြီးကလည်းတော်တော်များများထိတုံးရပါတယ်။ယူရီးယားမှဆိုရင်ဘယ်လောက်ထိကျွန်တော်သိခဲ့ဆိုရင်ကောင်ကြီး650ကျော်ထိတုံးတာလေ။မှန်ဆက်ယူနေရစားတုံးတာ
။ Gold Green မြန်မာ Solar Swine Company တည်ထောင်သူ Engineer ဦးမိုးဟိန်းနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီလိုအစီအစဉ်တွေကအခုအရင်ဆုံးမျိုးသမီးကန္တာကိုနားဆင်ရအောင်ပါ။ရုပ်မြူရဲဌာန NYPD မှာရင်းစည်းကမ်းထိန်းသိမ်းရေးရာရှိဖြစ်တာဝန်ထမ်းဆောင်နေတဲ့မလှလဆန်ဟာစေတောတက်ရွယ်သမီးငယ်နဲ့အတူမလေးရှားနိုင်ငံကတစဉ်ဒုက္ခသည်တွေရချတာရေးအစီအစဉ်နဲ့အမေရိကန်ကိုလာရောက်ခဲ့တဲ့တူဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့အင်္ဂလိပ်စာပြဆရာမဖြစ်ခဲ့တဲ့မလှလဆန်ဟာအမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ဝင်ဖြစ်လာတဲ့အထိကြိုးစားအားထုတ်မှုနဲ့စိတ်ခေါ်မှုတွေအကြောင်းမတ်စုမောကဆက်သွယ်ပေးပြထားတာကိုဒီသတင်းပတ်ရအမျိုးသမီးကဏ္ဍမှာပြန်လည်တင်ဆက်ပေးပါမယ်ခင်ဗျာ You can bend but never break me cause it only serves to make me more determined to achieve my final goal ဟုတ်ကဲ့မလလဆန်ကိုအဓိကမြေးချင်တာကတော့ဒီအမေရိကန်ပြည်ထောင်စုကိုမလေးရှားနိုင်ငံကနေတဆင့်ပေါ့နော်ပြောင်းရွှေ့ရောက်ရှိလာတဲ့အချိန်မှာဒီမရောက်လာခင်မှာရောကြိုတင်ပြင်ဆင်မှုတွေဘာတွေလုပ်ခဲ့လဲနောက်ပြီးတော့ဘာကြောင့်ဒီနယူးယောက်မြို့ကိုရောရွေးချယ်ပြစ်ခဲ့လဲနောက်ပြီးတော့ဒီရောက်ရှိလာတဲ့အတွေ့အကြုံအစ်တွေပေါ်မှာပေါ့နော်ဘယ်လိုများရင်ဆိုင်ဖြတ်တန်းခဲ့လဲအဲ့ဒါလေးအရင်ရှင်းပြပေးပါရှင်
။အော်ဟုတ်ကဲ့အမအနေနဲ့မလေးရှားမှာတော့ဒီအမတော့လာတာ refugee status နဲ့လာတာ哦အဲ့တော့ refugee သမားတွေတက်လို့ရတဲ့အကြောင်းတစ်ခုမှာသမီးလေးကိုတော့အမအကြောင်းတက်ခိုင်းခဲ့တယ်ထိတ်တရေးပိုင်းမှာတော့အမကိုအမပြင်ဆင်ခဲ့တယ်ဒါပြီးတော့ဟိုရင်ဆိုင်ရမယ့်ဟာတွေကဘယ်လိုကြုံတွေ့လာမလဲ။နောက်အမစိတ်ဓာတ်ခံပြီးသားလူတယောက်ဖြစ်တဲ့အတွက်ကြောင့်အမအတွက်ကတော့တိတ်ပြီးတော့ပြင်ဆင်ဖို့မလုပ်ခဲ့ဘူး။အဲနယူးယောက်ကိုဘာကြောင့်အမရွေးချယ်ခဲ့ရလဲဆိုရင်အမရဲ့ငယ်ဘဝကတည်းကအမနယူးယောက်ကိုအရင်လာချင်တဲ့လူတယောက်။အဲအဲ့လိုမျိုးဆိုတော့အမနယူးယောက်ကိုရွေးချယ်တယ်။အမတို့မလေးရှားမှာဆိုရင်တခြားစိတ်တွေပဲဒီ refugee တွေကသွားကြတယ်။ဒါပေမဲ့အမတယောက်ထဲတာကောင်းမှစားနဲ့အမနယူးယောက်ကိုလာခဲ့တယ်ပေါ့နော်။အာနယူးယောက်ရောက်ရောက်ချင်းဒီ Long Island မှာအမတို့အတ္တိဟောင်းအိမ်မှာအမတို့တာမင်းများမပတ်နေခဲ့တယ်။အဲ့ဒီမှာလည်းအဲ့ဒီအတ္တိဟောင်းကအမတို့တာမင်းများကိုတောင်းတင်မှာဆိုးလို့ညံ့ညံ့ပြောင်းစီခြင်းနဲ့အဲ့အဲ့ဒါတော့အမရဲ့ပထမဦးဆုံးအမခံစားရတဲ့ဟာပေါ့။အမတို့ဒီ Queens မှာပေါ့နော်။အခန်းလေးတစ်ခန်းအမတို့စမှားလိုက်တယ်ပေါ့ညီမရဲ့။ပထမဦးဆုံးရင်ဆိုင်ရတော့နေရာဒေသပေါ့နော်အဲနေရာအတွားအလာအရင်အခက်ခဲရှိရအမတို့မသိဘူးမသိရခါကျတော့အမတို့မှာဘယ်ရာမစိုးသွားစဉ်နေပုံကိုအသုံးပြုပြီးတော့အမတို့နေရာသွားရတယ်အစိုးရဌာနဆိုင်ရာအမတို့ဒီ settlement plan အတွက်အမတို့သွားရတယ်အဲအဲ့လိုမျိုးလေးတွေပေါ့နော်ပြီးတော့အမရောက်ရောက်ချင်းဒီအမဝါပါနဲ့အရင်ရတယ်ဝါပါနဲ့ရတော့အမကစပြီးတော့အလုပ်လျှောက်ရတာပေါ့အဲ့ဒီအဲ general worker ပေါ့ညီမရေအမအရင်တော့မလုပ်ခဲ့ဘူးတဲ့အလုပ်ကြောင်အမလုပ်ခဲ့ရတယ်ပေါ့နော ်အခုကဒီမလလဆန်ကအခုဆိုလို့ရှိရင်နယူးယောက်မြို့ရဲ့ NYPD ပေါ့နော်ဒီရဲရာရှိတဦးအနေနဲ့အဲ့ထဲမှာမှရင်းစည်းကမ်းထိန်းသိမ်းရေးအရာရှိအဖြစ်နဲ့လက်ရှိတာဝန်ထမ်းဆောင်နေပြီးဆိုတဲ့ခါကျတော့ဘာကြောင့်ဒီအလုပ်ကိုရွေးချယ်ပြစ်ခဲ့လဲပေါ့နော်နောက်ပြီးတော့ဒီအလုပ်မှာရောဘလို့စိန်ခေါ်မှုဖြတ်တန်းမှုတွေရှိခဲ့ပါလဲအဲ့ဒါလေးနည်းနည်းပြောပြပေးပါ ငါအစိုးရအလုပ်တစ်ခုရှောက်မှဖြစ်နေဘာဖြစ်ဆိုတာအမရဲ့ရေရှည် retirement plan job or no. Say that I'm a Sadai Chile, NYPD Chile. Then I'm a Sadai Luku, retail in it, NYPD, Luku, my retail, Babu, Amale, Kalibwa, Kiria, the Yoshin team, Action, Bidi, Gia Kama, NYPD, or my young savings are it. I don't know, Amale, your NYPD, the website, or my when I did, whenever we are Kajara, Ama, somewhere, three, somewhere, Tiari, a low Yabu, double, Ama, somewhere, Tiara. เราสามวันอัตราอามาอภัยในอยู่เลยสาวลีลาเลยสามวันวิ่งที่ไรเด็ดที่สามวันที่ยังไม่เย็บปุ๊บอามาสามวันวิ่งที่ไรตัวอามาเอาตัวอะไรสูบารอสามวันเอาดีรอตัวเรียอามาโอฟิสิกส์เดสเดบารีอารมณ์ดีบอกโปรเซสซิ่งนี้ตัวเด็ดบ่เนาะอามาเอ็กซ์เราเช็คกันดีมาดีเอลูกยาบุตัวกูอามาแต่ไม่จ่อสาวอะไรปีรอมาอาลงอามาปัสเชตัวเรอามาเย็ดดีไซโคโลจิกส์เดสก์น่าสงวนเนาะไซโคโลจิกส์เดสก์ปัสเชตัวบีสุดอามาตัวอามาโอ The police academy, 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 the police academy aggressive ဖြစ်တယ် လို့ ရှိ တယ် ဆဲ ဆို တာ တွေ ပေါ့ ပထမ ဆုံး အမ အလုပ် ဝင် ဝင် ပြီး ခြင်း လုပ်ငန်း ဝင် ဝင် ပြီး ခြင်း နှစ်ပတ် မှာ အမ ရေ နဲ့ အပတ် ခံ ရ တယ် အဲ့ဒီ ဥစ္စာ အတွက် လည်း အဲ့ဒီ လူ ကို လည်း နှစ်ပတ် အကြာ မှာ ဖမ်း မိ သွား တယ် ပေါ့ နော် သူ့ ကို လည်း အမ အဲ့ဒီ လုပ်ငန်း ဝင် စား ဝင် ဝင် ခြင်း မှာ တော့ အမ ညွန့်တဲ့ စိတ် ကလေး တော့ ရှိ တယ် ဘာလို့ လဲ တောက်တာ ပေါ့ နော် ကို က ဟို လူ ကလည်း သေး တယ် လူ ကောင် ကလည်း သေး တယ် နောက် ဒီ မှာ ရှိ တဲ့ လူ က လူ ကောင် ကြီး တယ် အတန် ကြီး တွေ ကလည်း အကျယ် ကြီး တယ် အဲ့လို မျိုး လေး ဆို ပထမ အဦးဆုံး တလ မှာ တော့ အမ နည်းနည်းလေး ကိုယ့်ကိုယ် confidence မရှိ သလို လို သိုးယွတ်မှု လေး နဲ့ အမ ချင်း ဆိုင် ခဲ့ ရ တယ် အဲ့လို လူ မျိုး ဆောင် ကို အမ တွေ့ ရ တဲ့ ခါ မှာ နောက် ဆုံး တော့ အမ ကို အမ ဟို change လိုက် တာ ပေါ့ နော် ဟို အမ အော် ဒါ ဟို ဒါ ငါ အလုပ် လုပ် နေ တာ သူတို့ တွေ ငါ ကို ဘလို့ ပဲ ဆက်ဆံ ngadi nga taw yin ma than saung la eh elo mu sain ni ama aku swin ne tu ya sat san ne akha ma le ama yoe sain ni shi daw bu ama ye myan na lo ma serious face ne ama atan pyat pyat ta ta ne ama aku yoe nai la le paw no ni ma
okay ai lo aku di american pi daw zu new york paw no new york ka so ye athu thapin di khuna pyo khe de lo be yin twa la le thu tat de naw lan si kan yin si kan so da le myama pi naw di malaysia nai ngan paw no aku so lo shin american pi daw zu so lo ko wa yin si kan thain thain me taw ရှိရသူတယောက်အနေနဲ့ထမ်းဆောင်ရတဲ့အခါမှာပေါ့နော်ဘလို့များစိန်ခေါ်မှုတွေရှိခဲ့လဲနောက်ပြီးတော့ဒီလိုမျိုးဆုံးဖြတ်ရမယ့်ကိစ္စမျိုးတွေမှာဆိုရင်ရောဘလို့မျိုးဒီကိုဘက်ကနေပြီးတော့ဆုံးဖြတ်ချက်တွေနဲ့ဖြတ်တန်းခဲ့တာရှိလဲအဲ့ဒီအထက်ကမှာပေါ့နော်မှတ်မှတ်ရရမလလဆန်အတွက်ဖြစ်စေမယ့်အကြောင်းအရာတွေကဘာတွေပါလဲရှင
်ဟိုအကယ်ဒမီမှာသင်ခဲ့ရတာကစာပေပဲရှိတယ်ကိုလုပ်ငန်းတွေမှာကြာကိုရဲ့ကိုပိုင်ဆုံးဖြတ်ချက်ပေါ်မှာပဲမူတည်သွားတယ်အကုန်လုံးကအဲ့ဒီအတွက်ကိုအမအနေနဲ့မှန်ကန်တဲ့ decision တော့ချဖို့လိုတယ်။ကိုဘက်ကမှားတယ်ဆိုရင်လည်းဒီဟိုဒီ moderate ဘက်ကပေါ့နော်ကိုကိုပြန်ပြီးတော့ complain လုပ်လို့ရတယ်။အဲ့တော့အမကဒီလိုမျိုးကိုဘက်ကလည်းအမမရှိအောင်သူတို့ဘက်ကနေပြီးတော့ကိုကိုတံပြန်ပြီး complain မဖြစ်အောင်လည်းအမအနေနဲ့ right decision တော့အမကလုပ်ရတာပေါ့နော်။နောက်တစ်ခုကကြတော့ခံအနားတွေကိုတော်တော်များများအမကတာဝန်ယူရတယ်။ဒီလိုမျိုးအခုဆို UN of ဆိုဒီအစည်းအဝေးရှိနေဆိုရင်အဲ့ဒီဘက်တွေမှာဒီတာဝန်ထမ်းဆောင်ဖို့အတွက်ဒီဟို traffic ကို direct လုပ်ဖို့အတွက်အရာဒီအမားတို့စီစဉ်ရတယ်ပြီးတဲ့အခါကျရင်ဥပမာ funeral ဒီ fire department က funeral မျိုး police officer ရဲ့ funeral မျိုးအဲ့လိုမျိုး funeral တွေမှာလည်းအမားတို့ကတာဝန်ထမ်းဆောင်ရတယ်ဟိုဒီဒီလိုလာရောက်တဲ့ guest တွေရှိနေအဲ့ဒီအတွက်အမားတို့ကရင်ကျောပိတ်ဆို့မှုတွေအမားတို့ရှိနေအဲ့ဒါတွေအတွက်ကိုအမားတို့ကတာဝန်ယူပေးရတာပေါ့နော်
ဟုတ်ကဲ့ရှင်ဒီအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းရောက်ရှိလာတဲ့သူတွေအထူးသဖြင့်အမျိုးသမီးတွေပေါ့နော်ကိုယ့်ရဲ့ဘဝမြင်မာရေးအတွက်နောက်ပြီးတော့ပတ်ဝန်းကျင်တည်းအတွေ့အကြုံတည်းကိုရောက်ရှိလာမဲ့အမျိုးသမီးတွေအတွက်ကိုပေါ့နော်ဘလို့များသတင်းစကားအားပေးစကားပြောချင်တာရှိပါလဲရှင်ကိုယ့်ရဲ့အတွေ့အကြုံနဲ့ရှင်ပြီးတော့လေ
အမကခလေးဘဝကလေးကအမကအဲ့လိုညီမချက်ကြီးကြီးထားတယ်ပေါ့နော်ညီမချက်ကြီးကြီးထားတယ်အဲ့ဒီညီမချက်ရအောင်လဲအမကအလိုအခက်ခဲတွေဖြစ်နေပြီစီအမအရအောင်လုပ်တယ်။ဘေးမှာဝိုင်းဝင်းပြီးတော့ပေါ့နော်ဝေဖန်မှုတွေအမအများကြီးရှိတယ်။ဥပမာဒီအလုပ်ပေါ့နော်အမအခုဒီ NIT လေးမှာရှိတဲ့အလုပ်မဝင်ရသေးဘူး။အမဒီလိုမျိုးဒီ interview process တွေလုပ်နေတဲ့ကာလမှာလည်းဒီလိုပဲဘေးမှာအသေးပိုင်းလေးတွေပေါ့ညီမရေကြောကြတဲ့လူတွေအများကြီးရှိတယ်။အဲ့ဒီမထဲမှာမှအမကငါဘာချက်ချင်တာလဲငါဘယ်လောက်ငါပွားချင်တာလဲငါပွားချင်တဲ့လောက်ငါရအောင်ပွားမယ်သူတို့ဘာသာသူတို့ငါ့ကိုပြောချင်ရပြော เออหลุดอยู่ป่ะเนาะสิทธิ์ดัดอม่าก็ไข่มาเสียจริงเลยนัมเบอร์1อนุตมีนี่โหสิทธิ์ดัดไข่ไข่มาอม่าอม่าท้าเสียจริงเลยนอกจากกูว่าจ้ะรอกูบาผิดจริงเลยสุดแล้วยีนั้นจะปั้นได้เหรออะยังละขันท้ามาป่ะเนาะอธิการท้าพี่สิทธิ์ดัดไข่มาเสียจริงเลยเย็นใหญ่ไม่ตั้วเสียจริงโหหลุดเปล่าลุตุยลุตั้วล่ะนี่ดีลุตุเปล่าลุตุยลุตั้วล่ะนี่อม่าไม่ผิดเสียจริงกู
Because it only serves to make me more determined to achieve my final goal. Masumon desa pide amyodumi kanda go pyan le na sin gaya ra ba. Agu ro tutat song le American Queen si sin go na sin ya ba me. Tutat song le American Queen si sin ma ro tamara George Washington Monica ni Tamara Mia ne so bi belo pyan le tamat khe de le so ra ne. Tamara tchu ye tin sha le swan song jet dwe chaung ku aw ne tu mak khin pyu thwe ga kunyi tin set tha ba de khmyar.
American ပြည်အောင်စုရဲ့သမရနေ့အဖြစ်နှစ်စဉ်ဖေဖော်ဝါရီလတတိယမြောက်တနင်္လာနေ့ကိုသတ်မှတ်ထားပါတယ်ဒီနေ့မှာတော့ဖေဖော်ဝါရီလ18ရက်နေ့ကသမရနေ့ဖြစ်တာကြောင့်အားလုံးရဲ့အနေနဲ့ရုံတွေအလုပ်ရုံတွေနဲ့ကျောင်းတွေပိတ်ပါတယ်တကယ်တော့ဟိုးရုံကသမရ George Washington ရဲ့မွေးနေ့အဖြစ်နဲ့ဖေဖော်ဝါရီလ20ရက်နေ့မှာကျင်းပခဲ့ရတာကနေ1890ခုနှစ်တည်းကနေစပြီးနိုင်ငံတော်အားလုံးရဲ့ဖြစ်သတ်မှတ်လာခဲ့တာပါ
Arkansas ပြည်နယ်ကအထက်လွှတ်တော်မှ Stephen Wallace Drucy ကသမရနေ့အဖြစ်စတင်အဆိုပြုချက်ကိုတော့1896ခုနှစ်မှာသမရ Rutherford B. Hayes ကလက်မှတ်ရေးထိုးပြီးတော့အတည်ပြုပေးခဲ့တာပါ။အဲဒီတုန်းကတော့သမရရုံးဆိုင်ရာ Washington DC မှာသာအားလည်းရဲ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။1885ခုနှစ်ကိုရောက်တော့မှသမရ George Washington ကိုဂုဏ်ပြုတဲ့အနေနဲ့တနိုင်ငံလုံးမှာအားလည်းရဲ့အဖြစ်နဲ့သတ်မှတ်ပေးခဲ့ရပါ။
အဲဒီအချိန်တုန်းကတော့ American ပြည်ထောင်စုအားလည်းရဲ့အဖြစ်နှစ်တစ်ခုနှစ်လွတ်လပ်ရေးနေ့ကျေးဇူးတော်နေ့နဲ့ Christmas နေ့တွေသာသတ်မှတ်ထားသေးတာပါ။သမရ George Washington ရဲ့မွေးနေ့ဟာလူပုဂ္ဂိုလ်တဦးအတွက်ပထမဆုံးသတ်မှတ်ပေးခဲ့တဲ့နိုင်ငံတော်အားလည်းရဲ့လည်းဖြစ်ပြီးဒုတိယမြောက်ဖြစ်သတ်မှတ်ပေးခံရသူကတော့ Martin Luther King Jr. ပါ။
အဲဒီနောက်မှာတော့ဆက်ချရောက်မြောက်အမေရိကန်သမရဖြစ်လာတဲ့ Abraham Lincoln မွေးနေ့ဖြစ်တဲ့ February 12ရက်နေ့အတွက်လည်းပူပေါင်းကျင်းပခဲ့ကြပါရယ်။သမရ Lincoln ကိုဂုဏ်ပြုပြီးတော့သူ့မွေးနေ့အတွက်တနိုင်ငံလုံးအားလည်းရဲ့အဖြစ်သတ်မှတ်ကျင်းပပေးခဲ့တာမရှိပေမဲ့လည်းပြည်내တချို့မှာတော့ဂုဏ်ပြုကျင်းပကြပါတယ်။1960ခုနှစ်အရောက်မှာတော့ Illinois ပြည်내အထက်လွှတ်တော်မှ Robert McClory ကသမရ Washington ရဲ့မွေးနေ့မှာကျင်းပတာထက်တတိယမြောက်တနင်္လာနေ့ကိုပုံမှန်ရက်သတ်မှတ်ပြီးတော့သမရနေ့ကျင်းပဖို့လွှတ်တော်မှအဆိုပြုခဲ့ပါတယ်။
1968ခုနှစ်မှာတော့တရင်ပတ်ကုံပေးရနဲ့ဆက်ပြီးသုံးရက်ဇက်တိုက်အားလည်းရရှိအဖြစ်သတ်မှတ်ပြီးတော့တတိယမြောက်တနင်္လာနေ့ကိုတနိုင်ငံလုံးအားလည်းရအဖြစ်အမေရိကန်လွှတ်တော်ကသတ်မှတ်ပေးလိုက်ပါတယ်။အဲဒီနောက်မှာတော့သမ္မတရစ်ချတ်နစ်ဆန်ကနေလက်မှတ်ရေးထိုးပြီး1982ခုနှစ်ကနေစတင်အတည်ပြုခဲ့ပါတယ
်။တရင်ပတ်ကုံရက်နဲ့ဆက်ပြီးပိတ်တာကြောင့်အားလည်းရရှိဖြစ်အောင်အခုလိုအဆိုပြုချက်ဟာနိုင်ငံတော်ကလုပ်သားတွေကိုဂုဏ်ပြုရရောက်တယ်ဆိုပြီးတော့လည်းအများကလက်ခံကြပါတယ်။အခုလိုပုံမှန်ရက်အတိအကျသတ်မှတ်လိုက်တာကြောင့်အလုတ်ပြက်ကွက်ကြတယ်လေညှော်နေသွားမယ်ဆိုပြီးတော့ယုံကြည်ထားကြတာပါဒါမဲ့လေမူရင်းရက်ချက်အခုလိုရက်ရှိပြီးသတ်မှတ်လိုက်တာဟာဒီပုံကိုယ်ရေအပေါ်အလေးနဲ့ထားရမရဘူးဆိုပြီးတော့လဲထောက်ပြကြတာတွေရှိပါတယ်ဒါမဲ့အစိုးရဌာနတွေအလုတ်သမားသမဂ္ဂတွေလုပ်ငန်းရှင်တွေကတော့ဒီလိုရက်ပြောင်းရွှေ့ပြီးတော့အတိအကျသတ်မှတ်လိုက်တာဟာစီးပွားရေးအရာလဲပိုတွက်ချေခိုက်တယ်ဆိုပြီးထောက်ပြကြပါတယ်
အဲ့လိုသတင်းပတ်ကွန်ရက်နဲ့ဆက်ပြီးတော့ပိတ်တဲ့အားလည်းရက်တွေကတော့ Columbus နဲ့အောက်မြွေနေ့တွေဖြစ်ပါတယ်လွတ်လပ်ရေးနေ့လိုပဲသမရနေ့မှာလည်းပဲမြို့ချစ်စိတ်နဲ့ပြန်လည်အောက်မြွေအထိမ်းအမှတ်ခန်းနာတွေကျင်းပကြပါတယ်အဲ့ဒီရက်မတိုင်ခင်ကလေးကကျောင်းတွေမှာဆိုရင်လဲကလေးတွေကိုသမရ Washington နဲ့ Lincoln အပါအဝင်သမရတွေရဲ့အောင်မြင်မှုတွေအကြောင်းကိုသင်ကြားပေးလို့ရှိပါတယ်သမရ George Washington ဟာဘယ်လိုလူမျိုးလဲဆိုတာကိုလည်းပြပြပေးအောင်မက်ကမြူတွေ့ရဲ့
ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုသမ္မတဖြစ်ခဲ့တဲ့ George Washington ဟာစစ်တပ်အတွင်းတာဝန်ထမ်းဆောင်စဉ်တုန်းကပျောက်ကြားဆစ်စင်ရေးပြူဟာကိုလည်းတင်ယူခဲ့ပါတယ်။နောက်တစ်ချိန်မှာအမေရိကန်ဒေါ်လာရေးတက်ရဲ့အကြီးအကဲအဖြစ်တာဝန်အနှံ့ကျဉ်းခံရတဲ့ George Washington ဟာ1955ခုနှစ်ဇူလိုင်လ9ရက်နေ့မှာအဲ့ဒီပျောက်ကြားဆစ်တင်နန်းကိုတက်ရောက်ခဲ့ပါတယ်။
ဗြိတိရှ်ကိုလိုနီနယ်မြေတစ်ခုဖြစ်တဲ့ Virginia လက်နက်ကိုင်တပ်ဖွဲ့ကဗြိတိရှ်ဗိုလ်ချုပ်ကြီး Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ်မှာ George Washington ဟာဒုဗိုလ်မှူးကြီးတာဝန်ကိုထမ်းဆောင်ခဲ့ပါတယ်။ Allegheny တောင်တန်းတွေပေါ်ကဗြိတိရှ်တပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီး Braddock ဟာ Ohio မြေဝန်းကိုသိမ်းပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ
်။ကိုရင်းကြီးနေဝစ်ဆင်ထားတဲ့ဗြိတိရှ်စစ်သားတွေဟာ Allegheny တောင်တန်းတွေကိုကျော်ဖြတ်ခဲ့ကြချိန်မှာ အိန္ဒိယတွေရဲ့ပျောက်ကြားပြူဟာကိုအသုံးပြုပြီးတိုက်ခိုက်ခဲ့တဲ့ပြင်သစ်တပ်ဖွဲ့တွေကိုရင်ဆိုင်ခဲ့ရပါတယ်။ဗြိတိရှားတွေလောက်အင်အားမများပေမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလျင်မြန်ပြောင်းရွှေ့ပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့ကြတာပါ။
အဲ့ဒီအတွေ့အကြုံတွေကိုရခဲ့ပြီးတဲ့နောက်နှစ်20အကြာ1985ခုနှစ်မှာကွန်တီနန်တယ်လွတ်တော်ကနေ George Washington ကိုဗြိတိရှားကိုလိုနီနယ်မြေတွေကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ကွန်တီနန်တယ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးယာရူးကိုပေးအပ်ခဲ့ပါတယ်။သူဟာအထင်ကြီးစရာကောင်းပြီးတော့ဖော်ရွေသူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အသိမှတ်ပြုမှုကိုရရှိခဲ့သူပါ။
အဲ့နောက်ပြည်သစ်တွေအသုံးပြုခဲ့တဲ့ပျောက်ကြားနည်းပြပါကိုအသုံးပြုပြီးတော့ပြည်သူ့ရှာတွေကိုစန့်ကျင်တိုက်ခိုက်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာအမေရိကန်ပြည်ထောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်နဲ့အသိမှတ်ပြုခံရတဲ့သူပါ
။သမ္မတ Washington လို့ပါပဲ။နိုင်ငံအတွက်အကောင်းဆုံးဆွဆောင်ခဲ့တဲ့သမ္မတတချို့အကြောင်းကိုဆက်တင်ပြလိုပါရယ်။အမေရိကန်ပြည်ထောင်စုမှာကျွန်းစနစ်လိုလားလို့ခွဲထွက်လိုတဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖြတ်သိမ်းလိုတဲ့ပြည်နယ်တွေကြား1862ခုနှစ်ကနေ1865ခုနှစ်အထိကြာရှည်ခဲ့တဲ့စစ်ပွဲမှာခွဲထွက်လူသူတွေဘက်ကနောက်ပိုင်းအရှုံးပေးခဲ့တဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်တာဖြစ်ပါတယ်
။ဒီလိုအမေရိကန်ပြည်အောင်စုကြီးကိုတစုတစည်းတည်းဖြစ်အောင်အထူးကဆွတ်ဆောင်ခဲ့တဲ့သူကတော့သမ္မတအေဗရာဟံလင်ကွန်ပါ။လွတ်လပ်မှုနဲ့တန်းတူညီမျှမှုကိုအားလုံးခံစားနိုင်ကြဖို့ပြည်ရင်းစစ်ဖြစ်ပွားနေချိန်1863ခုနှစ်နိုဝင်ဘာလ19ရက်နေ့တုန်းကပြောကြားခဲ့တဲ့သမ္မတလင်ကွန်ရဲ့ Gettysburg မိန့်ခွန်းဟာဆိုရင်အမေရိကန်တပိုင်းမှာအထင်ရှားဆုံးမိန့်ခွန်းတွေကတစ်ခုလည်းဖြစ်ပါတယ်။
လူတိုင်းဟာအလုံးအတူတူပဲဖြစ်တယ်ဆိုတာကို2မိနစ်ကြာတဲ့ Gettysburg မိန့်ခွန်းထဲမှာပြောဆိုထားပြီးလွတ်လပ်မှုရဖို့ဟာဘလောက်အရေးကြီးတယ်ဆိုတာကိုလည်းသတိပေးထားပါတယ်။ပြည်ရင်းစစ်ဖြစ်ပွားနေတဲ့အချိန် Pennsylvania ပြည်နယ် Gettysburg မြို့စစ်မေးပြင်တနေရာမှာဒီမိန့်ခွန်းကိုသမ္မတလင်ကွန်ပြောကြားခဲ့တာပါ
။လူတိုင်းတန်းတူညီမျှတဲ့လွတ်လပ်မှုကိုခံစားနိုင်ရမယ်ဆိုတဲ့အချက်ကိုအတိအကမိမောင်းထိုးပြခဲ့တဲ့ဒီမိန့်ခွန်းမှာအသက်တစ်ခံလွတ်မြောက်ဖို့ပြည်သူ့ဆန္ဒနဲ့အုပ်ချုပ်တဲ့အစိုးရပြည်သူ့ကပိုင်တဲ့အစိုးရဆိုတာကမ္ဘာမြေပေါ်ကကြောက်ပြတ်သွားမှာမဟုတ်ဘူးဆိုတာတွေကိုလည်းသမ္မတလင်ကွန်ကပြောကြားခဲ့တာပ
ါအခုတခါဆက်ပြီးတော့တင်ပြပေးခြင်းတဲ့အကြောင်းအရာကတော့1964ခုနှစ်ဇူလိုင်လ2ရက်နေ့တုန်းကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းပါအမေရိကန်တပိုင်းမှာမှတ်တမ်းတစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့ပါတယ်1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းခွင်တော်တော်များများမှာအသားအရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါ
။ဒါ့အပြင်ဥရိယအများသုံးအဆောက်အုံတွေ၊ရေကူးကန်တွေ၊ပန်းချံတွေနဲ့စာကြည့်တဲ့တွေမှာအသားအရောင်ကွဲပြားမှုကိုအခြေခံပြီးခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားအရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာတာကိုဒင်းပြေကျက်ပြေမခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်။
1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းဖို့အစိုးပြုခဲ့တဲ့သမ္မတဂျွန်ကန်နေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြဋ္ဌာန်းဖို့သမ္မတဂျွန်ဆန်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့ခွင့်ဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမ္မတတက်တန်းအတွင်းဂုဏ်ယူရဆုံးလုပ်ရဖြစ်တယ်လို့လည်းသမ္မတဂျွန်ဆန်ကပြောပါတယ်။
ဒီတော့ဆိုရင်အမေရိကန်တခွင်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
ဘာလို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်ပြက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါလိမ့်။အီးမေးလ်ပေးပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်
VOA American တိုင်းရဲ့2020ပြည်နှစ် February 15ရက်စနေနေ့မနက်ခင်းစီစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ဒေါ်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နေပညာကဏ္ဍပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရပါမယ်ခင်ဗျာ
။ဒီတစ်ပတ်တော့တနင်္လာပိုင်းဆိုလာဆွမ်းရင်ထုတ်တဲ့ Standalone ဆိုလာစနစ်နဲ့ပြစ်စစ်တာထုတ်တဲ့အကြောင်းပြောပြပါရစေ။ဆူအလျက်စစ်ဒါလိုင်းလလန်းမမီတဲ့နေရာတွေမှာရှိတဲ့နေရင်တွေဒါမှမဟုတ်အသေးစားစီးပွားရေးလုပ်ငန်းတွေအတွက်ပြည့်စင်ပြီးရဖို့သုံးတဲ့စနစ်မျိုးပါ off grid လို့လည်းခေါ်ပါတယ်စီးပွားရေးအရာအတွက်ချိတ်ခိုက်တယ်လို့သဘာဝဝန်းကျင်ကိုလည်းမထိခိုက်စေဘဲပြည့်စစ်ထုတ်ယူတဲ့နေပါပြည့်စစ်ဓာတ်အားကိုနေရုံချီကနေထုတ်ယူသုံးဆွဲရမှာပုံစံနှစ်မျိုးရှိတယ်လို့ကိုတိုင်တနင်္လာပိုင်းဆိုလာဆွမ်းရင်တက်ဆင်ပေးနေတဲ့ Go Green မြန်မာကုမ္ပဏီတည်ထောင်ထားတဲ့engineer ဦးမိုးဟင်းကပြောပါတယ်
ကျွန်တော်တို့ solar မှာရေဝါကျင်းနှစ်မျိုးအဓိကရှိတာတော့တစ်ခုက solar farming နဲ့ solar home loan system ပေါ့နော် individual system လို့ပြောရင်လည်းရပါတယ်အဲ့တော့ farming ကတော့ဥပမာကြီးမှာလုပ်နေတာတကယ်ဟိုကျွန်တော်တိလောက်ဆိုရင်3-5ဦးလောက်ရှိနေပြီထင်တယ်အထူးဖြင့်မြန်မာပြည်တွေဘိုင်းဘက်မှာလုပ်တာများတယ်ပခုတ်ကူပဲမြင်းညံပဲငွေနဲ့မန်လေးတိုင်းအဲ့ပဲထဲမှာပုံများတယ်လို့နားလည်ထားပါတယ်အာ home loan system တော့ကျွန်တော်မကူရဲကွာယောရီမှာတော့သူတို့ဆိုလာဝယ်ဘက်ထရီဦးလေးချိန်ပြီးတုံးနေတာမျိုးတော့ရှိပါတယ်အခုကျွန်တော်စစ်ဆန်ကတော့အဲ့လိုမဟုတ်ဘူးပေါ့နော်ကျွန်တော်စစ်ဆန်ကတော့မင်းကောင်ကြီးဒီကြီးကြီးလေးထိဘက်ထရီမပါဘဲနဲ့မောင်းနေစစ်ဆန်အဓိကပေါ့
Home loan system နဲ့ solar farming နဲ့ဘာကွာပါလဲ
solar farming ကတော့ solar ဈာန်ကြီးအများကြီးထည့်ထားပြီးတော့မှသူ work ကိုအများကြီးထုတ်ပြီးတော့မှသူက bank နဲ့ကိုထည့်ပြီးတော့မှအဲ့ဒီမှာပြန်မြန်မာ distribute ပြန်လုပ်တာပေါ့အဲ့ဒီစူရီဒန်လုတ်တဲ့ခါမှာအဲ့ဒါဆူရခရစ်တန်ထဲတာပြုတယ်ဒါနောက်ပိုင်းတော့ဖြစ်လာတယ်မဟုတ်ပေါ့ဆိုတော့ဆူရောပြန်ရအောင်မယ်ဆိုဒီမှာပြည်ပြည်ချန်နယ်တွေကိုထဲမယ်ဒါမျိုးတွေနောက်ပိုင်းဖြစ်လာတော့မဟုတ်ဘူးဆိုတော့ဆူလာကြားတွေညောင်းများစွာကိုပေါင်းအားထုတ်ပြီးတော့မှအိမ်မျိုးပြန်ဖြန့်ပြီးတဲ့ system ကိုဒါ solar farming system လို့ခေါ်တာ
home loan ကြတော့
home loan ကြတော့တနိုင်တစ်ပိုင်းတအိမ်စေယုံတယုံချန်တချာဒီလိုပေါ့ဒါ loan system ခေါ်တာเนา
ะနေဆွမ်းရင်ဟာသုံးမကုန်နဲ့ဆွမ်းရင်တခုပ
ါ solar တော့သိရတဲ့မှာကကျွန်တော်တို့အနဲ့နေထွက်တဲ့အချိန်ကနေနေဝင်ပြင်ပေါ့เนาะဒီရေဘူးအပြင်ပြောမယ်ဆိုရင်6နာရီနေတက်မယ်သူကထွက်တဲ့နေထဲမှာပါဝင်တဲ့ light rate ရောင်းပြတ်သွားမှာအဲ့ဒီအပြင်အားဆွမ်းအားပေါ့အဲ့ဒီမှာပါတဲ့အလင်းအားပေါ့เนาะအဲ့အများဆုံးဖြစ်တဲ့အချိန်ကဒီစားဖြစ်တဲ့ချိန်ကဒါ9နာရီဝင်ချင်း9နာရီခွဲဝင်ချင်းပေါ့နော်ညနေဆိုရင်၄ခွဲ9နာရီထိပေါ့နော်အဲဒီနောက်ပိုင်းဆိုတော့ပြန်အားနဲ့ကြာသွားတယ်ပေါ့အဲ့ဒါကိုအကြောင်းပြုပြီးတော့မှဒါသုံးတယ်သူကတော့ပြန်ကြည့်မြဲစွာရင်ဆိုတဲ့အတိုင်းနဲ့ဟိုနေကုန်သွားပြီးနောက်တစ်နေ့ရရင်နေပြန်ထွက်ရင်ရမယ်အဲ့တော့ဝယ်ရတာမရှိဘူးအတန်မထွက်ဘူးရှင်ညာရင်းရှိဘူး pollution မရှိဘူးစိတ်ငြိမ်နဲ့မိသားထုတ်ပြီးတဲ့စိတ်ရောပေါ့ဆိုတော့နေရာလဲထုတ်ပေးနေတာကကျွန်တော်ကဘာမှာရှိတဲ့လူကြီးအပေါလုံးသုံးမယ်ဆိုရင်လူကြီးနောက်တော့အစပေါင်းတပေါင်းကျော်သုံးတာတော့မှမကုန်ဘူးဆိုပြီးသူပြောထားတယ်သူတွက်ချက်တာလေဆိုတော့အဲ့လောက်များတဲ့ဆွမ်းရင်ကကျွန်တော်ကဘာဥပ္ပီရရှိလာခဲ့တာဟာအခုမှကျွန်တော်သုံးမှုတာဖြစ်လာကြတာ
အသေးစားလုပ်ငန်းတွေအတွက်ပါအဆင်ပြေစေနိုင်တဲ့တနင်္လာပိုင်းထုတ်ယူတဲ့နေဟာအင်းကြီးချင်းထိုင်းနိုင်ငံမှာတွင်တွင်ကျကျသုံးနေတာပါ
တနင်္လာပိုင်းလုတ်တဲ့စနစ်ပေါ့နော်ဒီ system ကခိုင်မှယူရမှာတို့စီမှာနဲ့ပေါင်းကတော်တော်ကြာနေပြီ10နဲ့20လောက်ကိုတုံးနေတာအဓိကပဲမှာတုံးနေဆိုရင်တို့ layer site query တော့လိုအပ်တဲ့ရေးတင်တဲ့ပြီးစားမှာတို့တုံးနေတာကိုအင်နာချင်းနိုင်ငံမှာတုံးနေတာဒီလောက်ကြာနေပြီအချိန်တွင်းမှာဘာပြီးမှာတုံးတာမတွေ့ဆိုတော့ဘာကြောင့်ဒီလောက်တွင်ကျတုံးနေပမာပြရမဖြစ်ရတာလဲပေါ့နော်ဆိုတော့အဲ့ဒါဒီသားမိရဲ့ဒီအရောဗမာပြည်ယူလာရင်တော့ဖြင့်ဗမာပြည်ရဲ့လူမျိုးတော့ကျွေးတက်ရောက်မှုရှိမှာပဲလို့ဒါလို့မြင်ပြီးတော့မှဒါတကယ်ရင်းနေတဲ့တိုင်းမျိုးရောမှဗမာဆလုပ်ကုန်တော့လေးယောက်ပဲအခုဒီဟာကတော့ဂျူလီယာမှာတွေ့တဲ့ system ဒါရေတင်တဲ့ဟာကိုတိကျဥစားပြီးလောက်တာဖြစ်တဲ့အတွက်ဗမာပြည်မှာလည်းဆိုက်ကျူးရေတုံးရေချိုးရေစတဲ့ဖြင့်ဒူရဲဆိုတဲ့ဟာကိုတွေ့ပြီးတော့မှဒါယူလာတာဒီ system ကကျွန်တော်တို့ဒီ level မှာရှိနေတဲ့နေရောင်ကြီးကိုအသုံးပြုပြီးတော့မှဘက်ထရီတုံးစရာမလိုဘဲနဲ့ရင်းကောင်ကြီးကလည်းတော်တော်များမ Yati Tongyaba, Yulia Masu, Bloody Kina, because Nikon Chong, Nazi Tony Tonga, Mansa Yunia Satonga, Tilo Kajarajanon, and Epoma Yue, Yula Lu Ye, or not closing my head from the same Yota Tonga, Tilo Kajaro, the Machi that Tonga's in the Tato, who don't in the Texas, Taran, he bet Tonga Tisam.
ညာဘက်တရေလို့ညာတုံးမယ်ဆိုရင်တော့ဒါဘက်ထရီတုံးအောင်တော့မှာပေါ့အချိန်တိုင်းမှာအစိုးရဒါဘီလိုင်းနဲ့မချိတ်ဆက်နိုင်တဲ့နေရာတွေမှာဖြစ်စေကိုတုံးကျင်တဲ့အချိန်မှာမီးမရပဲလျှက်စစ်ဓာတ်အားလုံးလုံးလောက်လောက်မရပဲဖြစ်နေတာမျိုးတွေအတွက်ဒီစတန်နယ်လုံးစနစ်ကိုတုံးတာဟာရေရှည်မှာစရိတ်သက်သာစေပါတယ်စပီးတက်ဆင်ချိန်မှာတော့ဆိုလာပြားနဲ့မော်တာပေါ်မှာမူတည်ပြီးကုန်ကြမှုရှိပါတယ်
โซลาร์เนี่ยเดี๋ยวเดี๋ยวก็โซลาร์เนี่ยก็วัดตรงนี้เนี่ยเสียทุกปีเลยสุดจันทร์เราก็ตรงนี้เนี่ยเสียปีตรงนู้นไม่เอาเนี่ยเนี่ยเสียแล้วใช่ไหมตอนนี้เสียเนี่ยเราก็เสียจันทร์เราดาวจ้างผู้หญิงมาแก้เรื่องเจ้าลูกว่าโซลาร์จะอีกตัวก็ยังคงอยู่เปล่าตรงนี้ประมาณที่ตัวอะไรก็เลยยังคงงามงานนี่ก็ยังได้นั่นดีนะลูกอย่าไปเลยต้องจุดจับไปเลย โมดาสุราที่นี่เรื่องของโซลาร์วอล์กอินฮอสเลยเขาเซย์ยูมาตรงนี้โมดาเก่าเลยต้องใช้ยาเลยเอ็นมาเลยที่ชื่อโมดาต้องเลือกเลือกดีสิบาทเลยต้องใช้ยาไปเลยโซลาร์จะซื้อที่เนี่ยนะคือจะจ้าละเลยโซลาร์จะอีกเทคโนโลยีที่ผมยังไม่เคยเห็นเลยยังว่าวัดล็อกทุบไปไหนกูวัดที่ที่ผมยังลาบอยู่คือโซลาร์จะเรียกอะไรผมตีนี่เลยย้ายได้ผมต่อไปเนี่ยกูเล่นดูยาลาอยู่
ดีเลยเป็นเงินพาวนี่ไปเนี่ยเชื่อมโยงหมดตัวกันนะสักกูรู้คงจะมีรู้ว่าจะทั่วหลานนี่ดีกว่าที่นี่หลานนี่เนาะว่าเด็กๆที่ปู่ย่าหลานนี่เต็มตรงนี้เลยจะเสียจ้าหลานนี่ดีกว่าเนาะเพราะนาจะมาจะดีกว่าตัวแม่จะเราเลี้ยงชีวิตเนาะปู่โมเฮงเนี่ยเดียวจ้าจะเนี่ยเด็กที่เดินไปด้วยติดตอนนี้เป็นยังไงกันนะที่มาเวียนาอะไรเดียวสิแล้วแบบมาเปลี่ยนไปสมจะอุ้มเนาะ
ตอนคิมยูเตสซีเซนทอลเลนปีนี่เลยติดเป็นนิบิญญาซีเซงโอเปลี่ยนเลนนัสเซงเคียร์รับมาอุ้มมันไปทอลเลนปีกันเลยตอนนี้ซีเซนซ่าซงโอมันเชื่อในการที่คนไอทีไล่ดูบิดานเซกิลูฮัสติงาเจติตตุนยาไล่ดูบิดานเซงาคิลูฮัสติติชเนตตุนยาไล่ดูบิดาตงเซเนคิลูฮัสกูตงตงอารุกันีเปลี่ยนเลนนัสเซงในมาเร่
กราสเนี่ยมันเป็นเรื่องจริงจังกูจะเอาเวลาเงาจริงๆไปบ้างไหมช่วงนี้กำลังพิจารณาโควิด-19โคโรนาไวรัสบริเวณกุศลพิจารณาในส่วนนี้ยกอาบุบเล่าที่เป็นทางมุ่งสิ่งเลือดสระกุศลจำบูดูเอชโอกับอาจารย์มาเยี่ยมพ่อยิ่งกับอุตสาหกรรมพิจารณาเช่นพ่อยคุณเตรียมปากกงไปมาเดี๋ยวเนี่ยงูตายมาพิจารณา WHOนี่จะมุ่งเจาะกับตัวจ่ายไปเลยคุณเสียยกอันนี้ไปเดี๋ยวจังจะมุ่งสิ่งเดียวกับบ้าก็ที่มาพิจารณาเรื่องอเมริกันพิจารณาสู้คุณเสียยกกับการเวทีโชว์ที่ฐานะซีดีซีก็เลยที่คิดจะมาไล่ไปลุจังเพื่อจะทำอะไรเจ้าหน้าที่มาโควิดไวรัสคุณเสียมุ่งเจาะยาเจนจงตัวอะไรพิจารณาเรื่องฮากวดด้วยอันนี้จะดีกว่าก็มีเนื้อปฏิเนี่ยเป็นสัญลักษณ์เลยไม่รู้แต่เดี๋ยวแต่มาชี้จุดเป็นอะไรไปเลยปีตุลีเอตเตอร์ดีเนี่ยจะมาเย็บเก่งลงจมบ
Rohingya doka de lezeshi ya gu binle bin tuin mima yita ka pansi nige ne lu mima anawe ni ga tau jani ma piyo ba le. Da ha yakhan jine ma de jobyan pipo ke de jampe muri jau. Tepe Bangladesh ne ngangu trupji dwa ja bi. Rohingya doka de zakhani duenga ni trupji wu juza zi na song pami yami jinle pi ba le. Eri lu lezeshi u guro botu ni ga binle bin tuin ma pami ge da lu su ba le.
ကံပြင်းတွေကလည်းနဲ့ကံပြစ်ပကအတွင်းကျောင်းသားအယွယ်ကလေးငယ်တွေထိခိုက်တံရရတဲ့အဖြစ်နဲ့ကျောင်းသားတဲ့အပေါ်နိုင်ငံကအဖွဲ့အစည်းတွေနဲ့တန်တမာနေရဝူပါမှုတွေဆက်လက်ထွက်ပေါ်လာနေပါတယ်မြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ကံအဖွဲ့အစည်းတို့အကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ဘူးတီတောင်မြို့နယ်မှာစာသာပရိနေတုံးကလည်းနဲ့ကြီးကြီးတွေကြားရောက်ရကမူရရန်ကျောင်းသားကလေးအများပြတန်ရခဲ့တ ဒီနေ့ညနေဘယ်6နာရီခွဲကနေခုနိုင်တိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတူမီတာ7ခေါ်လိုင်းတူမီတာ19နဲ့လိုင်းတူမီတာ25တို့ကနေပြန်လည်အတန်းလွှင့်ပေးမှာဖြစ်ပါတယ်။ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးပါ။တော်တော်ရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေ။
This program has come to you from the Voice of America, Washington.